Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA ရဲ့ဇူလိုင်လ4ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါခင်ဗျာဒီနေ့နားဆင်ရမယ့်အစီအစဉ်မှာတော့ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်လူလတ်တဲ့တရားစီရင်ဖြစ်ဖို့အတွက်လိုက်ပါဆောင်ရွက်ပြီးနေတဲ့လူတွေပါအခုဖန်ဆီးကန်နေရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကလုံးဝကိုစိုးရင်ကြကောင်းတဲ့ခြေအနေမျိုးဖြစ်တယ်လို့ပဲကျွန်တော်ကတော့မြင်တယ်လို့ပြောပြရပါတယ
်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာဥပဒေပညာရှင်တွေကိုပါဖမ်းဆီးခံနေရတဲ့သတင်းမှနားဆင်ရမှာဖြစ်တယ်လို့ဒေါက်တာဆုကြည်တရကွင်းနောက်ဆုံးအခြေအနေစူးစီးတင်ပြချက်ကိုလည်းပြောပြပေးမှာပါ။ကိုဗစ်တတိယပိုင်းကျုံနေရတဲ့မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့လည်းပြောပြမှာဖြစ်တယ်လို့ထိုင်းနိုင်ငံမဲဆောက်မြို့မှာမြန်မာအများစုအပါအဝင်ကိုဗစ်ကူးစက်ခံရသူတွေတိုးလာနေတဲ့သတင်းကိုလည်းတင်ဆက်ဖို့ရှိပါတယ်။သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတင်ဆက်ပေးနေတဲ့ဒုအတန်းအစီအစဉ်နဲ့အတူစပိန်နိုင်ငံရောက်မြန်မာသတင်းသမားတစ်ယောက်နဲ့ဆက်သွယ်မေးမြန်းထားတာကိုလည်းထုတ်လွှင့်ပေးဖို့မှာပါ။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကြီးညာပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ9လကျော်လာပြီဖြစ်တဲ့နဲ့စစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြတဲ့တပိတ်တွေကိုနိုင်ငံတော်မှာပြုလုပ်နေကြဆဲဖြစ်ပါတယ်။ရန်ကုန်မြို့နယ်မှာလူငယ်တွေလျှက်တက်အပြေးလွှားဆန္ဒပြခဲ့ကြတာပါ။ဗိုလ်ချုပ်မှူးကြီးမင်းအောင်လည်းမွေးနေ့ဖြစ်တဲ့ဇွန်လ3ရက်စနေနေ့မှာစစ်ကောင်စံကိုအလိုမရှိကြောင်းရေးသားထားတဲ့စာတမ်းတွေဓာတ်ပုံတွေမီးရှို့တာအခောင်းပုံစံလုပ်ပြီးမီးရှို့တာတွေနဲ့အတူကျေကျော်ဆန္ဒပြမှုတွေကိုရန်ကုန်မန္တလေးစကိုင်းမုံရွာရင်းမပင်ရေးဦးမြိုင်မော်ရမြိုင်တဝဲရေးလောင်းလုံးနမ်တိဆက်တဲ့မြို့တွေမှာပြုလုပ်ခဲ့ကြတာပါမုံရွာမှာတော့ရာနဲ့ခြေတဲ့ဒေသခံတွေစိုက်ကဲတပိတ်ပြုလုပ်ခဲ့ကြတာဖြစ်ပြီးကချင်ပြည်နယ်ဖားကံမြို့မှာတော့တိုင်းလာဘောင်းဆောင်တပိတ်စစ်ကြောင်းကစစ်အာဏာသိမ်းမှုဆန့်ကျင်ကြောင်းနဲ့စစ်အာဏာရှင်စနစ်အလိုမရှိကြောင်းတန်ဖုံးတွေတီးပြီးဆန္ဒပြခဲ့ကြပါတယ်။အခုလိုအာဏာသိမ်းစစ်ကောင်ဆောင်နဲ့ဆေးဥချုပ်ရေးကိုလက်မခံကြောင်းလူလူကပုံစံမျိုးစုံနဲ့ဆန္ဒပြမှုတွေနေ့စဉ်ရှိနေတယ်လို့စစ်တပ်ဖက်ကလည်းပြင်းပြင်းထန်ထန်နှိမ်နှင်းမှုတွေဖမ်းဆီးမှုတွေဆက်ပြီးလုပ်နေဆဲပါ။ February 10ရက်နေ့ကစပြီးဇူလိုင်လ3ရက်နေ့အထိဆိုစစ်တပ်နဲ့အရေးကြောင့်တည်ဆောက်ရတဲ့အရသာပြည်သူက890ရှိနေပြီလို့နိုင်ငံချင်းသားများကူညီဆောင်ရှောက်ရေးအတန်း AAPP ကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီကတော့ဒီအရေးအတွက်ဟာချက်ကားလွန်တယ်လို့ပြောဆိုထားတာပါ။ COVID-19 တကြောပြန်ကူးစက်မှုနှုန်းမြန်မာလာနေတဲ့မြန်မာနိုင်ငံမှာအခုရက်ပိုင်းအတွင်းနေ့စဉ်ဆိုသလိုပိုးကူးစက်မှုအတိပြုလူနာထောင်နဲ့ချီပြီးဇက်တိုက်တွေ့နေရပါတယ်။ဇူလိုင်3ရက်စနေနေ့မှာ24နိုင်တွင်တကွက်နမူနာပေါင်း9000ကျော်စစ်ဆေးခဲ့ရမှာပိုးတွေအတိပြုလူနာတဲ့1889ယောက်ရှိနေပြီး COVID ကြောင့်သေဆုံးသူကအယောက်20ရှိတယ်လို့အာဂဇန်နဲ့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ COVID-19 ကူးစက်မှုနှုန်းမြန်မာလာနေတဲ့အတွက် Stay at home call မလိုအပ်ရင်အိမ်ပြန်မထွက်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကအမိန့်တွေဇက်တိုက်ထုတ်ပြန်နေတာဖြစ်ပြီးချင်းပြည်နယ်မှာဆိုတွန်းဆန်၊တမူး၊ကလေး၊တိတိန်၊ဖလန်၊ထန်တလန်၊ဟာခါ၊ပဲခူးတိုင်းမှာတာယာဝတီ၊မင်းလား၊လေဗနန်၊ရှမ်းပြည်နယ်မှာလာရှိုး၊လောက်ကိုင်း၊ကိုကန့်၊ကိုပိုင်အုပ်ချုပ်ခွင့်ရဒေသမန္တလေးမှာတော့ချမ်းမြသားစီပြည်ကြီးတကွန်မဟာအောင်မြေအောင်မြေသားဆန်းနဲ့ပသိမ်ကြီးမြို့နယ်တို့ပါဝင်ပါတယ်။စနေနေ့ကစပြီးစကိုင်းတိုင်းဟုံးမလင်းမန္တလေးတိုင်းပြင်ဦးလွင်နဲ့ရှမ်းပြည်နယ်နောင်ချိုမြို့တွေကို Stay at home တတ်မှတ်လိုက်တယ်လို့တနင်္လာနေ့ကစပြီး AOD တိုင်းပသိမ်မြောင်းမြတာပေါင်းမြို့နယ်တွေမှာကန့်တတ်လိုက်တဲ့အတွက်အခုဆိုကန့်တတ်မြို့နယ်ပေါင်း26ခုရှိလာပြီဖြစ်ပါတယ်။နိုင်ငံတော်ကစနေနေ့အထိ COVID ဓာတ်ကွဲနမူနာစုစုပေါင်းနှစ်သက်မှ9000ဆစ်ဆီးခဲ့ရမှာအတိပြုလူနာ36000ကျော်နဲ့တည်ဆောက်သူက3384ယောက်ရှိပြီလို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာကူးစက်များကိုဗစ်ပိုးသစ်ကူးစက်မှုရှိလာနေပေမဲ့နိုင်ငံတော်မတည်ငြိမ်မှုတွေနဲ့အတူဆေးဘက်ဆိုင်ရာဆောင်ရှောက်ကူတာမှုတွေကာကွယ်ဆေးတုပ်လုပ်ငန်းတွေကိုကောင်းကောင်းလုပ်မပေးနိုင်လည်းဖြစ်နေတာပါ။ဂျပန်နိုင်ငံမှာမိုးတီးထန်စွာရွာသွန်းတဲ့အတွက်တိုကျိုအနောက်ပိုင်းကအာတာမီမြို့ကလေးမှာမြေပြိုးပြီးကားတွေဒါဇင်နဲ့ချီတဲ့နေအိမ်တွေ ရှွန်းနွန်လေးအောင်နေမျိုးကုန်းတယ်လို့လူပေါင်း19ယောက်တည်းမှနေတောက်ဆုံးနေတယ်လို့အာနာပိုင်တွေကပြောပါတယ
်။ဟင်ဂါကျိုကိုချိတ်တာありますけども現在もハクのために
လောလောဆယ်ဖြစ်တဲ့ပြစီမှုအခြေအနေကိုအသေးချာသိအောင်လုပ်နေကြောင်းနဲ့ရှီဇူအိုကာကျန်ဤစုဆန်ရက်ကအထူးသဖြင့်အတာမိမျိုးကလေးမှာနေအများပြားတမကလူတချို့ကမြေပြိုတဲ့အထက်ပါသွားတယ်လို့အကြီးကျယ်ပြစီဆုံးရှုံးမှုရှိနေတယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှိဟိတဲ့ဆူကာကပြောပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုတော့ဤသက်ရင်းနဲ့ကယောရန်ဆောင်တက်တာမကကိုကိုကိုကာကွယ်ရေးတပ်ဖွဲ့တွေပါပါဝင်ဆောင်ရွက်နေကြတာဖြစ်ပါတယ်။ပြင်းထန်တဲ့ရေစီးနဲ့တူပင်လေတဲ့မျောသွားသူနှစ်ဦးကိုကယောရန်ဆောင်တက်တွေကကယ်တင်ခဲ့ရပြီးသူတို့နှစ်ဦးအချင်းရဲ့အသေးစိတ်ကိုမသိရသေးဘူးလို့ရှီဇူကခရန်အုပ်ချုပ်ရေးမှူးကသတင်းတောက်တွေကိုပြောပါတယ်။ဂျပန်မှာဒီသတင်းပတ်အစောပိုင်းကစပြီးမိုးတီးထန်စွာရွာသွန်းနေတဲ့အတွက်နောက်ထပ်ရေကြီးနေပြုံမှုတွေတိုးလာနိုင်တယ်လို့သတိပေးထားပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းလိုမီတာ24 kHz 12.13 ပိုင်းလိုမီတာ40 kHz 8.13ပိုင်းလိုမီတာ51 kHz 5805နဲ့ပိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရစေ
။မြန်မာနေ့ဒေသအတွင်းထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။ VOA American တိုင်းရဲ့တင်းငွေတွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါလေ။အခုတခါတော့ဣသရေလ်ကုန်တင်သင်္ဘောပြစ်ခတ်ခံရတဲ့သတင်းအပါအဝင်ထိတ်တန့်ရအောင်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထက်ကကြီးညာပေးမှာဖြစ်ပါလေ
။ဣသရေလ်ပိုင်ကုန်တင်သင်္ဘောကိုစနေနေ့တုန်းကအီရန်တပ်ဖွဲ့တွေတိုက်ခိုက်ခဲ့သလားဆိုတာကိုဣသရေလ်ကာကွယ်ရေးဌာနတာဝန်ရှိသူတွေစစ်ဆေးနေကြောင်းဣသရေလ်ရဲ့အန်တွဲရုပ်သံသတင်းကဖော်ပြပါဗျ။ဆော်ဒီအာရေဗျနိုင်ငံဂျဒက်ကနေအာရဗ်စော်ဘွားမြတ်ပြည်တော်စု UAE ကိုခုံမောင်းတဲ့ခီးစဉ်အတွင်းဣသရေလ်ပိုင်ကုန်တင်သင်္ဘောကိုအီရန်တိုက်ခိုက်ခဲ့သလားဆိုတာကိုစစ်ဆေးနေတာလို့သတင်းကဖော်ပြပါတယ်။တင်္ဘောဝန်ထမ်းတွေထိခိုက်ဒဏ်ရာရမှုမရှိသလိုတင်္ဘောလည်းတိတ်ပြီးမပျက်စီးကြောင်းဣသရေလ်ကာကွယ်ရေးနဲ့နှိစက်တဲ့အမည်မဖော်တဲ့သတင်းရှင်းမြစ်တွေကိုကိုးကားပြီးအန်တွဲရုပ်သံကဖော်ပြပါတယ်။အိန္ဒိယသမုဒ္ဒရာအတွင်းမှာကုန်သင်္ဘောတိုက်ခိုက်ခံရကြောင်းအီရန်လိုလားတဲ့လေဗနန်ရုပ်သံသတင်းဌာနအယ်လ်မာယာဒီကလည်းအစောပိုင်းမှာဖော်ပြထားပါတယ်ရှင်။ကုလသမဂ္ဂအဖွဲ့နိုင်ငံတကာအနုမျိုးစွမ်းအင်အေဂျင်စီ IAEA ရဲ့ဒုတိယအကြီးအကဲကအီရန်နိုင်ငံကိုပုံမှန်အစီအစဉ်ဖြစ်သွားရောက်ဖို့ရှိနေပြီးဆွေးနွေးမဲ့အစီအစဉ်တော့မရှိကြောင်းကုလသမဂ္ဂဆိုင်ရာအီရန်သံအမတ်ကြီးကစနေနေ့မှာပြောဆိုတယ်လို့နိုင်ငံပိုင်သတင်းကဖော်ပြပါတယ်။အီရန်နျူကလ িয়ার အရေး IAEA ရဲ့ပုံမှန်စောင့်ကြည့်ရေးသဘောတူညီချက်တက်တန်းကုန်ပြီးနောက်အီရန်ဘက်ကအကြောင်းပြန်ကြားချက်ကိုစောင့်ဆိုင်းနေရတာဖြစ်ပါတယ်။အီရန်နျူကလ িয়ার အရေး IAEA ရဲ့ပုံမှန်စောင့်ကြည့်ရေးသဘောတူညီချက်တက်တန်းကုန်တာကိုထပ်ပြီးတက်တန်းတို့ဖို့ရှိမရှိချက်ချင်းအကြောင်းပြန်ဖို့ IAEA ကဇွန်လနောက်ပိုင်းမှာတောင်းဆိုထားတာဖြစ်ပါတယ်။IAEA နဲ့သဘောတူညီချက်ကိုတက်တန်းတိုးရင်မဆုံးဖြတ်ရသေးကြောင်းပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲအီရန်ကပြောဆိုထားတာပါဒီသတင်းပတ်အတွင်း IAEA ရဲ့ဒုတိယအကြီးအကဲမာစီမိုအေပါရိုကအီရန်ကိုတွားရောက်မှာဖြစ်ကြောင်းသူ့ရဲ့ခီးစဉ်ဟာဆိုရင်ဘေးကင်းလုံခြုံရေးဆိုင်ရာပုံမှန်စောင့်ကြည့်မှုလုပ်ငန်းစဉ်တွေအရာရောအလုံးစုံဘေးကင်းလုံခြုံမှုဆိုင်ရာစာချုပ်ပါလှုပ်ထုံးလုံနည်းတွေအရာပါအကျုံးဝင်ကြောင်းကုလသမဂ္ဂဆိုင်ရာအီရန်သံအမတ်ကြီးကာစင်ကာရီဘာဘာဒီရဲ့ပြောဆိုချက်ကိုနိုင်ငံပိုင် IRNA သတင်းကဖော်ပြပါတယ်။တူနီရှားကမ်းလွန်မှာတင်းမောပြက်နှင်းမြုပ်မှုအတွင်းရွှေပြောင်းအခြေချသူအနည်းဆုံး43ဦးရေနှစ်သေဆုံးရပါတယ်။လီဘီးယားနိုင်ငံကနေအီတလီကိုအသွားမြေထဲပင်လယ်ထဲမှာတင်းမောနှင်းမြုပ်ခဲ့တာမှာလိုက်ပါလာသူတွေတဲက84ဦးကိုကယ်ဆယ်နိုင်ခဲ့ကြောင်းလူသားချင်းစာနာကူညီမှုအဖွဲ့တူနီရှားချက်ချင်းကြီးအသင်းက Reuters သတင်းအေဂျင်စီကိုစနေနေ့မှပြောပါတယ်။လီဗီးယားနိုင်ငံအနောက်မြောက်ကမ်းရိုးတန်းကဇူဝါရာကနေထွက်ခွာလာတဲ့တင်ပေါ်မှာအီဂျစ်၊ဆူဒန်၊ Eritrea နဲ့ဘင်္ဂလားဒေ့ရှ်ကရွှေ့ပြောင်းအခြေချသူတွေလိုက်ပါလာတာဖြစ်ပါတယ်။ဒီကနေ့ဇူလိုင်လ4ရက်နေ့တနင်္ဂနွေနေ့ဟာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်။အခု2022ခုနှစ်ဇူလိုင်လ4ရက်နေ့အမေရိကန်လွတ်လပ်ရေးနေ့အခါသမယမှာသမ္မတဂျိုးဘိုင်ဒန်အစိုးရရဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းတွေအောင်မြင်မှုရနေပေမဲ့လို့လဲအမေရိကန်ပြည်ထောင်စုတွင်းကတချို့ဒေသတွေမှာကာကွယ်ရေးထိုးဖို့တုံ့ဆိုင်နေကြသူတွေများနေစေဖြစ်တယ်လို့ဗီဇာပြောင်းဗိုင်းရပ်စ်ကူးစက်သေဆုံးမှုလည်းဆက်ပြီးရှိနေပါတယ်။ပြီးခဲ့တဲ့နှစ်လွတ်လပ်ရေးနဲ့အလတ်ရဲနဲ့ရှင်ရင် ဒီနေ့အတွင်းမှာတော့အလက်ရဲ့ခီးသွားသူအမေရိကန်60ခုနှစ်တန်းလောက်ရှိမယ်လို့ခန့်မှန်းထားပြီးအရင်နှစ်နဲ့ရှင်ရင်40ရာခိုင်နှုန်းဒေါ်လာတာဖြစ်ပါတယ်
Folks we're heading into a very different summer compared to last year
ဒီနေ့ညရာဒီဟာဆိုရင်အရင်နှစ်နဲ့ရှင်ရင်တိတ်ကိုကွာခြားပါတယ်လို့သမ္မတဂျိုးဘိုက်ဒင်ပြောခဲ့တာပါ ပြီးခဲ့တဲ့ 2020 ပြည့်နှစ်တုန်းကတော့ဒုတိယတကြော
The major change is that we have vaccines, of course.
အဓိကပြောင်းလဲတွေကတော့ကာကွယ်ဆေးတွေရှိလာသလို COVID-19 လူနာတွေကိုဘယ်လိုကုရမလဲဆိုတာကိုလည်းနားလည်လာတာကြောင့်ဖြစ်တယ်လို့ဗာဂျီးနီးယားတက္ကသိုလ်ဆေးရုံ UVA ကဒေါက်တာတိုင်ဆန်ဘဲလ်ပြောခဲ့တာပါ။အခုအချိန်ထိအမေရိကန်ပြည်သူ 54 ရာခိုင်နှုန်းကိုဗစ်-19ကာကွယ်ဆေးအပြည့်အဝထိုးပြီးဖြစ်ပါတယ်။
ဒီနေ့ကိုဒေါက်တာမြို့တက်နဲ့မတ်တင်ကြီးဒိုက်တို့ပြောပြခဲ့ကြတာပါ။ဗီအိုအေအမေရိကန်နိုင်ငံတနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြသွားမှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံတရားရေးစနစ်ပေါ်လူ့အခွင့်အရေးလှုပ်ရှားသူတွေရဲ့စိုးရိမ်မှုအကြောင်းပြောပြခြင်းပါတယ်။မြန်မာနိုင်ငံမှာဆက် ောင်ပေါင်းချီဖမ်းဆီးခံရချိန်မှာဥပဒေဆောင်ရအကာအကွယ်ရအောင်အကူအညီပေးမဲ့သူတွေပါဖမ်းဆီးခံရမယ့်အန္တရာယ်နဲ့ရင်ဆိုင်နေရတာကြောင့်မြန်မာနိုင်ငံတရားစီရင်ရေးလုပ်ငန်းတွေဟာစိုးရိမ်စရာကောင်းလာနေပြီလို့လည်းသတိပေးနေကြတဲ့အကြောင်းကိုပြောပြချင်ပါတယ်။အာဏာသိမ်းစစ်ကောင်စီကဖမ်းဆီးအရေးယူထားသူတချို့ကိုဥပဒေကြောင့်အရာအကာအကွယ်ပေးနိုင်ဖို့ကြိုးပမ်းရင်းတရားလွှတ်တော်ရှိနေတချို့လည်းပြီးခဲ့တဲ့လတွေအတွင်းဖမ်းဆီးခံခဲ့ရတယ်လို့လူ့အခွင့်အရေးအဖွဲ့တွေကသတင်းထုတ်ပြန်ထားတာပါ။အမှုလိုက်ပါဆောင်ရွက်နေရင်အခုလိုအကျိုးဆောင်ရှိနေတွေကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းနေတာဟာအကြောက်တရားဖြစ်ပေါ်လာအောင်ချိန်ချောက်မှုဖြစ်တယ်လို့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်အတွက်စိုးရိမ်စရာဖြစ်လာစေတယ်လို့လူ့အခွင့်အရေးရှိနေဖြစ်တဲ့ဦးမင်းလွင်ဦးကထောက်ပြပါတယ်။
ဒီပါတီတင်းတင်းခံနေရတဲ့လူတွေဘက်ကနေလိုက်ပြီးရရှိနေပြီ။နောက်ပြီးတော့တကကျွန်တော်တို့အထင်ကြီးရခြင်းတော်ဆန်းစုကြည်နဲ့အမှုတွေဖြစ်တဲ့ဦးမျိုးအောင်ရဲ့အမှုမှာလိုက်ပါဆောင်ရပေးမဲ့ရှိနေကိုလည်းငါငါကကြီးခါကိုစသဖြင့်ပေါ့နော်။အဲ့ဒီပုံမှန်တွေတက်ပြီးတော့ဖန်ဆီးထားတဲ့ဥစ္စာတွေကျွန်တော်တို့တွေ့ရတယ်။ဟိုအကြောက်တရားနဲ့6လတ်နဲ့သဘောပေါ့ဗျာ။ဌာနပြတဲ့လူတွေကိုထိရောက်စွာကာကွယ်မပေးနိုင်အောင်ဖန်ဆီးတယ်လို့ပဲကျွန်တော်တို့မြင်ပါတယ်။အဲတော့လွတ်လပ်တဲ့တရားစီရင်ရေးဆိုတာကကျွန်တော်မြန်မာနိုင်ငံအတွင်းမှာပျောက်ကွယ်နေတဲ့အပြင်ကိုလွတ်လပ်တဲ့တရားစီရင်ရေးဖြစ်ဖို့အတွက်လိုက်ပါဆောင်ရွက်ပြီးနေတဲ့လူတွေပါအခုဖန်ဆီးကနေရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကလုံးဝကိုချိုးရင်ကြကောင်းတဲ့အခြေအနေမျိုးဖြစ်တယ်လို့ပဲကျွန်တော်ကတော့မြင်တယ်လို့ပြောပြရစီ
။ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းစံကျင်ဆန္ဒပြသူနဲ့အရသာစုစုပေါင်း 6,000 ကျော်ကိုဖမ်းဆီးခဲ့တဲ့အထက်ရွှေနေတချို့လည်းပါဝင်တယ်လို့ AABB ခေါ်နိုင်ငံရေးအကျဉ်းသားကူညီဆောက်ရှောက်ရေးအသင်းကပြုစုတဲ့စီရင်မှာဖော်ပြပါတယ်ပြီးခဲ့တဲ့2လတာကာလအတွင်းတရားလွှတ်တော်ရှေ့နေအနည်းဆုံး6ဦးကိုဖမ်းဆီးထိန်းသိမ်းတာကြောင့်လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကဇူလိုင်လ2ရက်နေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်အဖမ်းဆီးခံရတဲ့6ဦးထဲမှာ3ဦးဟာတရားခွင်မှာအမှုစစ်ဆေးနေခြင်းအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အခုလိုဥပဒေပညာရှင်တွေကိုဖမ်းဆီးနေတဲ့လို့ရဟာစိုးရင်စရာကောင်းတဲ့အခြေအနေဖြစ်တယ်လို့ HRW အဖွဲ့ရဲ့ပြောခွင့်ရအမျိုးသမီးလင်ဒါလက်တီးယားက VOA ကိုပြောပါတယ
်။ I think it raises very serious concerns about there appears to be a targeting of lawyers who are defending detainees.
စံတပ်ကစန့်ကျင်လို့ဖမ်းဆီးခံထားရသူတွေဥပဒေကြောင့်ရအကာအကွယ်ရစေဖို့လိုက်ပါဆောင်ရွက်နေတဲ့ရှင်းနေတွေကိုပြစ်မှတ်ထားပြီးဖမ်းဆီးသိမ်းခဲ့လာတဲ့အခြေအနေတွေအတွက်ကျမတို့တိတ်ကိုစိုးရိမ်ပါတယ်။သူတို့ဟာသူတို့ရဲ့ရှင်းနေအလုပ်ကိုသာဥပဒေပေါင်းတဲ့ကလုပ်နေကြတဲ့အတွက်ဒီရှင်းနေတွေကိုအမြန်ဆုံးပြန်လွတ်ပေးဖို့ကျမတို့တိုက်တွန်းပါတယ်။ဒီလိုလူတွေကိုမဖမ်းဆီးသင့်ဘူးလို့ပဲကျမတို့နားလည်ပါတယ်။
HRW ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံတွင်ရှိနေတွေကိုဖမ်းဆီးနေတာဟာ အမှုတည်းရအတွက်ဥပဒေရေးရာအကြံပေးချက်နဲ့တရားမျှတစွာအမှုစစ်ဆေးခွင့်ကိုဆုံးရှုံးသွားစေပြီးဥပဒေရေးရာမှာလွတ်လပ်စွာဆောင်ရွက်ခွင့်ကိုလည်းအာရော့သွားစေကြောင်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအခုချိန်ထိဖမ်းဆီးခဲ့သူထောင်ထဲချီရှိတဲ့အထက်ယာနဲ့ချီတဲ့လူတွေကိုလည်းတရားရုံးလုံထုံးလုံနည်းတွေနဲ့မညီပဲအရေးယူအပြစ်ပေးထားကြောင်းဇွန်လကုန်ပိုင်းမှာကုလသမဂ္ဂကပြောတာပါလေလက်ရှိအချိန်မှာတော့နေပြည်တော်မြို့တော်ဝန်လုပ်ခဲ့သူဒေါက်တာမျိုးအောင်ရဲ့အမှုလိုက်ရှိနေဦးသိန်းလှိုင်ထွန်းဟင်္ဒရာခိုင်တရားရုံးမှာဖမ်းဆီးခံရတဲ့ရှိနေဒေါ်အေယာလင်းထော့ကချင်ပြည်နယ်ကနိုင်ငံရေးအကျဉ်းသား120ကျော်အတွက်အမှုလိုက်ပေးနေတဲ့ဦးသက်ထွန်းဦးတို့အပြင်နောက်ထပ်ဥပဒေအကျိုးဆောင်တွေဖြစ်တဲ့ဒေါ်မီဇွန်ကိုဒေါ်နီလာနဲ့ကိုဖုံးမြတ်သူတို့လည်းအဖမ်းဆီးခံရတာဖြစ်ပါလေခင်ဗျာအခုတခါတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးကလေးကဖမ်းဆီးရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုတွေနဲ့ပတ်သက်လို့ပြောပြပေးဦးမှာပါတောင်ဆန်းစုကြည်ပေါ်စစ်ကောင်စီဘက်ကတရားစွဲဆိုတဲ့အမှုတွေနဲ့ပတ်သက်ပြီးဇွန်လ28နဲ့29ရက်နေ့ဒီမှာကြားနာစစ်ဆေးမှုအပြီးတရားလူ့ကသက်တည်နဲ့ပတ်သက်လို့အထက်တရားရုံးကိုပြင်ဆင်မှုတွေတက်သွားဖို့ရှိတယ်လို့အကျိုးဆောင်ရှိနေတွေကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းအမှုအခြေအနေတွေနဲ့ပတ်သက်လို့ကိုရနိုင်ကစူးစီးတင်ပြထားပါတယ
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုစစ်ကောင်စီဘက်ကတရားစွဲထားတဲ့အမှုတွေကိုနေပြည်တော်ကတည်ထောင်တရားရုံးမှာတတိယပတ်မြောက်အဖြစ်နဲ့ဒီတစ်ပတ်မှာဆက်ပြီးတော့စစ်ဆီးခဲ့ပါတယ်ဒီတစ်ပတ်မှာလည်းတရားလိုပြသက်တည်တွေကိုဆက်လက်စစ်ဆီးခဲ့ပြီးတော့အပြန်အလှန်မေးခွန်းမေးတာတွေကိုလုပ်ခဲ့ပါတယ်တလန်လေးကတော့ပုဂုံသွင်းကိုဥပဒေပုံမှ၈နဲ့ဇက်သွေးဥပဒေပုံမှ69လို့နဲ့ဆွဲထားတဲ့အမှုတွေစစ်တဲ့အခါမှာဒေါ်စန်းစုကြည်ရဲ့ရှိနေဒီဘက်ကအပြန်လန်မေးခွန်းမေးတာကိုတရားလိုဘက်ကကန့်ကွက်တာတွေရှိခဲ့ပြီးတော့တရားရုံးကလည်းဒါကိုမမေးသင့်ဘူးဆိုပြီးတော့အမိန့်ချခဲ့ပါတယ်ဒေါ်စန်းစုကြည်ရဲ့ရှိနေဒီဘက်ကတော့အခုလိုတရားလိုဘက်ကကန့်ကွက်ခဲ့တဲ့အပြန်လန်မေးခွန်းတွေကိုမေးခွန်းရဖို့အတွက်အထက်တရားရုံးကိုတင်ပြသွားဖို့ရှိတယ်လို့တရားတော်ရှိနေဦးကြည်ဝင်းကပြောပါတယ်
ကိုဒီလေးကမိကုန်းတစ်ခုမေးလိုက်တာမှာအဟိုဘက်ကလည်းအစိုးရကန့်ကွက်တာပေါ့နော်ဆက်သွေးရေးဥပဒေကမလာကြမှာဆိုရတာလေစစတော့ကဖေဖော်ဝါရီလတစ်ရက်နေရပြီးတဲ့ဟာကိုမတ်လတစ်ရက်နေကြမှာတလားကျော်ကြမှာထပ်ဆွဲထပ်စစ်တာဒါအမှုကလည်းအကြောင်းရအတူပဲဒီကုန်းဝင်ပင်ကုန်းဆိုပေမဲ့ဒီကုန်းကဆက်သွေးရေးစက်ကြီးပဲဆက်သွေးဥပဒေပုံက69ဆိုတာကဒီဝန်ဆောင်မှုလုပ်ငန်းကြီးလိုင်စင်ပေးထားတာဒီဆက်သွေးလုပ်ငန်းကြီးနဲ့ဆိုင်တာဒီကောလက်စီနဲ့မဆိုင်ဘူးစီဝါကူတန်ကဝိထာနာပြန်ကြစားတဲ့ကိုကိုကပြီးတော့ကိုကမေးဖို့မေးပြီးတော့ဒီအမှုကိုလို့ဒေါ်ဆန်းစုကြည်ကိုဆက်ဆွေးဦးပုံမှန်69တရားဆွဲလို့မရဘူးဆိုတာသိသလားလို့တရားဆွဲရအကြောင်းမပေါ်ပါဘူးလို့မြန်အဲ့မေးခွန်းကိုတန့်ွက်တယ်အဲ့ဒါလည်းပဲကိုတို့ကတန့်ွက်တာကိုကိုကမတန့်ွက်ရတဲ့ဥဆိုပြီးပြောပြီးတော့ဆရာတော်ကပြုစာကိုအစင်းမြင့်တဲ့ယုံကြည်ကိုပြင်ဆင်မှုတက်မယ်လို့တရားရုံးကိုလျှောက်တာဝတ်တရားကြည့်ကြည့်ကိုကျွန်တော်တရားကြည့်ရလဲရပါတယ်လျှောက်ခွင့်ပြုပါတယ်အဲ့ဒါဒီမျိုးကနေမျိုးကိုရှိတယ်တရားခံဘက်ကရှိတယ်ပြည်လမ်းမျိုးကိုကြီးကြီးမျိုးကိုမျိုးမဆိုမျိုးကိုရှိတယ
်ဒေါ်ဆန်းစုကြည်ပေါ်အဲ့ဒီဥပဒေပုံမှားတွေနဲ့ဆွဲထားတဲ့အမှုနှစ်ခုဟာဆွဲဆိုတဲ့အမှုအကြောင်းအရာရောတရားလိုရောဆွဆွဲခံရသူရောတူနေတယ်လို့လည်းရှင်းနေဦးကြည်ဝင်းကပြောပါတယ်ဇွန်လ29ရက်နေ့ကတော့ဒေါက်တာစုကြည်သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုဓာတ်စာကြီးပုံမှ55ခါဝင်းနဲ့ဆွဲထားတဲ့အမှုမှာတေလိုဘက်ကတင်တဲ့သက်သေကိုဒေါက်တာစုကြည်ရှင်းနေတဲ့ဘက်ကကန့်ကွက်ခဲ့ပေမဲ့တရားသူကြီးကဒါကိုလက်ခံခဲ့ပါတယ်ဒီအတွက်အထက်တရားရုံးကိုပြင်ဆင်မှုတက်သွားမှာဖြစ်တယ်လို့ရှင်းနေတော်မင်းဆိုးကပြောပါတယ်ပြင်းပြတ
ဲ့တရားရုံးကိုတက်မယ်ဆိုတာကဟုတ်တေလိုဘက်ကတတိကံတင်တွင်နဲ့ဆက်ရဲဆက်ရမ်းနေကိုကျောင်းတော်ကနေပြတတိယခေတ်လက်ခံလိုက်တဲ့အပေါ်မှာလားကျမတို့ကတက်မှာပါရှင်။ဘယ်ငါစားဖို့အမှုနဲ့ပတ်သက်တက်မှာပါရှင်။အကုန်ပြင်ဆင်မှုတက်မှာပါရှင
်။စစ်တပ်ကအာဏာသိမ်းတာကို NLD ပါတီကကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပြီးဒီကြေညာချက်မှာဒီအမှုနဲ့တရားစွဲခံခဲ့ရတဲ့ဆွဆွဲခံရသူ3ဦးစလုံးရောဘုံအလုံးမှုဆောင်အဖွဲ့ရဲ့လက်မှတ်တွေမပါဘဲတတိယအဖြစ်တရားရုံးကလက်ခံလိုက်တာကတရားလုံဘက်ကတတိယကိုကန့်ကွက်ရတဲ့အကြောင်းတစ်ခုဖြစ်တယ်လို့ရှင်းနေတော်မင်းဆိုးကပြောပါတယ်။ချီလာမဲ့သတင်းပတ်တွင်တရားဥပဒေမှာဆက်လက်လှုပ်ဆောင်သွားမယ်ကိစ္စတွေကိုတော့တော်မြင့်မြင့်ဆိုးက VOE ကိုအခုလိုပြောပါတယ်
။တနင်္လာနေ့ကျော်ကတော့ဆက်ပြီးတော့မှဒီစစ်ကြံရှိတယ်သူတို့ပြန်နေသေးတဲ့တရားလူပြတ်တက်တွေကိုဆက်စစ်မှရှိပါတယ်။ဒီအင်္ဂါနေ့မှာကတော့အဲ့ငရဲငါခါကအမှုနဲ့ပတ်သက်ပြီးတော့မှတော့ကျမတို့ကဒီကဆက်ရုံကိုတက်မှဖြစ်ပါတယ်။နောက်ဟိုအခုမြောင်မှာဆွဲထားတဲ့တပောင်းပေးအနေနဲ့ကတော့သူ့ကိုလည်းတကယ်လို့ပြတ်တက်တွေကိုဆက်စစ်မှဖြစ်ပါတယ်။
ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးရိုးရှင်းတဲ့အမှုတွေကိုရပောင်း150ဆက်အတွင်းမှာပြီးအောင်စစ်ဖို့ညီမှန်းထားပေမဲ့အခုခါမှာတော့တရားရုံးကိုပြင်ဆင်မှုတက်တာတွေရှိတဲ့အတွက်သတ်မှတ်ထားတဲ့အတိုင်းပြီးနိုင်ချေနေတယ်လို့ဒေါ်ဆန်းစုကြည်ရှင်းနေပြီးဘက်ကခံမှန်းနေကြပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်နိုင်ငံတနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့ကိုဗစ်ကာယောဂါနဲ့ပတ်သက်တဲ့သတင်းကိုပြောပြခြင်းပါတယ်ကူးစက်မြန်ဗိုင်းရပ်စ်မျိုးကွဲအသစ်တွေကိုတွေ့ရှိလာပြီးကိုဗစ်ကာယောဂါတတိယလှိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာကူးစက်မှုနဲ့သေဆုံးမှုတွေတိုးလာနေတဲ့အတွက်သွားရေးလာရေးလှုပ်ရှားမှုတွေကိုအထူးသတိထားကြ
ောဂါပိုးအန်ဒီယေကိုသတိထားကြဖို့ကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာသန်းနိုင်စိုးကတိုက်တွန်းလိုက်တာပါဒေါက်တာသန်းနိုင်စိုးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့အခုကိုဗစ်တတိယလိုင်းအသက်ပိုင်းကိုကြုံနေရပုံကိုကုသရောဂါကျွမ်းကျင်သူလည်းဖြစ်တဲ့ဒေါက်တာသန်းနိုင်စိုးက
ကုသရောဂါကိုဖော်ပြတဲ့ဒီ epidemic curve မှာ၃ပိုင်းရှိတဲ့အချိန်မှာဒီတတိယလိုင်းမှာကျွန်တော်တို့ကြုံနေရတဲ့အချိန်ကတော့ standing line လို့ခေါ်တာပေါ့နော်ဒီတက်နေတဲ့အချိန်ကိုကျွန်တော်တို့ကြုံရတာပေါ့အဲတက်နေတဲ့အချိန်မှာတော့အချိန်ဟွန်ကောင်းကောင်းနဲ့ကိုပိုးတွင်ပုံတွေရောဖြစ်ပွားမှုနှုံတွေရောနောက်ဖြစ်ပွားမှုနှုံများရဲ့တည်ဆုံးမှုနှုံတွေများတာပေါ့နော်ဒါကတက်လာတယ်ပေါ့နော်ပြီးခဲ့တဲ့ဘက်ကတော့မှကျွန်တော်က14ရာခိုင်နှုံလောက်ပိုးတွေ့တဲ့အနေထားနေပြီးတော့အခု20ရာခိုင်နှုံပတ်ချာလေတော့ပိုးတွေ့တဲ့ရာခိုင်နှုံမြင့်မားလာပေါ့နော်အရေးပါတာကတော့မျိုးရိုးဗီဇာပြောင်းရတော့ဒါအရေးပါဆုံးကိစ္စလို့ပြောရမှာပဲတစ်ဖက်ကတော့ဒါကိုဗစ်စစ်ပွားမှုရော့ချလာတဲ့အများသတိတွေရော့ပါပြီးကာကွယ်ရေးနည်းလမ်းတွေကိုနိုင်ငံမှုအားနည်းတဲ့အချိန်နဲ့တွေ့လိုက်တဲ့အချိန်မှာဒါ cluster of case တွေပေါ့နော်ဒီနေရာတွေကနေပြီးတော့ထွက်လာပြီးတော့ဒါမျိုးနယ်လိုက်ဆိုရင် stay at home မျိုးနယ်ပေါ့26မျိုးနယ်ဒီဖြစ်လာပြီးပေါ့နော်ဟိုတော်တော်ကြီးကိုဒါဒီကတက်လာတဲ့သဘောရှိတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကျေကျေပြည့်ပြည့်ဖြစ်လာတာကဘလူးပုံဘလူးနီးနဲ့ကူးဆက်လာခဲ့လို့လဲဆရာ
အဓိကတော့လူစုတဲ့နေရာပေါ့နော်ဈေးတို့ဗန်တို့ယုံတို့အဲ့လိုနေရာမျိုးတွေမှာကကလစတာလိုက်ဖြစ်တာပေါ့နော်ဒီသူတွေရဲ့ဒီ population movement ပေါ့နော်ဒီတနေရာနဲ့တနေရာနဲ့ကူးလူးဆက်တယ်ပြီးတွားတဲ့လမ်းကြောင်းတွေပေါ့နော်ပထမဆုံးတွေ့ရတဲ့ဒီသွန်းဆန်မြို့နယ်ကြီးကားမြို့မှာတွေ့ရတဲ့အနေထားနေပြီးတော့သူနဲ့ဒီဆက်ဆက်ရအောင်သူကတီးတိန်ပေါ့နော်ဒီဘက်ကနေပြီးတော့ကလေးပေါ့ဟိုဘက်ကျတော့လည်းတမူးပြီးတဲ့ခါကျတော့သူကလမ်းကြောင်းကကလေးကနေဒီဘက်ကိုဆက်ဆင်းလာတဲ့ခါမုံရောပေါ့နော်ပြီးအဲ့ဒီကနေပြီးတော့မန်လီကနေပြီးတော့အနေပြီးတော့ရန်ကုန်ဒီအချက်ချာကြတဲ့လမ်းကြောင်းတစ်လျှောက်စီစဉ်တော့တွေ့တာပေါ့
ဟုတ်ကဲ့ဆရာကြီးဒီနေရာမှာအခုလိုတက်လာတဲ့ COVID လိုင်းအရှိန်ကိုထိနိုင်ဖို့ပေါ့နော်အရေးကြီးဆုံးဆိုရင်ဆရာအဓိကဘာကိုထောက်ပြကြလဲ
အဓိကတော့ဆရာ stay at home လို့ကြီးညာပြီး stay at home မှာလိုက်နာမယ့်ဟာတွေကိုတည်ကြလိုက်နာဖို့လိုတာပေါ့တခုရှိတာဒီလိုမျိုး stay at home လို့ကြီးညာရင်အဲ့ဒီမျိုးအလူတွေလည်း awareness ဖြစ်သွားတယ်သူရဲ့ဒီ data ဆိုင်ရာတာဝန်ရှိတဲ့လူအားလုံးကလည်း awareness ဖြစ်သွားတဲ့အခါပိုပြီးတင်းတင်းကြပ်ကြပ်လှုပ်လာနေမြတ်တကောင်းနဲ့တယောက်နဲ့ထိတွေ့မှုနည်းသွားတာနဲ့မြတ်ဒုက္ခကူးဆက်မှုကလည်းကျသွားမှာပေါ့နော်ကျောင်းသူအဲ့လိုမိမိအိမ်မှာသာနေထိုင်ခြင်းကိုသာတင်းတင်းကြပ်ကြပ်ဖြီးပြီးတော့ကျွန်တော်လှုပ်လိုက်မယ်ဆိုရင်တိန်နဲ့တိန်တမိသားစုနဲ့တမိသားစုကူးဆက်ဆရာအကြောင်းမရှိတော့ဖြစ်တဲ့နေရာမှာရက်တောင်းပေါ့နော်ဒီလိုဆေးဟုံးကြီးညာပြီးတဲ့အခါမှာခုနပြောလိုရော့ချသွားတဲ့မြို့နယ်တွေထုတ်ပြစရာတော့ရှိတာပဲပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာဆရာတို့ဘက်ကရောပါတွေကိုတိုးမြင့်ပြီးတော့လှုပ်ဆောင်ပေးနေတယ်ဆရာကြ
ီးအဲချုပ်တဲ့အပိုင်းကတော့အဓိကကတော့ anti-violent environment ဆိုခုကျွန်တော် mass campaign တွေတိုင်းနိုင်ငံလုံးမှာတိုးချဲ့ဆောင်ရတဲ့ဝန်ကြီးဌာနကလည်းဒီကဲရက်ပိုင်းတွေကပဲ mass 12တန်းဖြန့်ပြွားရပေါ့နော်နောက်ထပ် mass တွေဖြတ်ပြီးတော့ဖြန့်မှုကျွန်တော်တို့ထားတယ်တစ်ဖက်ကလည်း sample ဆိုရင်ကျွန်တော်တို့9000ကျော်9500ပတ်ဝန်းကျင်တော့အထိတိုးပြီးဆက်လာနိုင်တယ်အဲပြီးရခါကျတော့ဒီ contact tracing တို့ quarantine တို့quarantine center ကဒါရန်ကုန်မှာဆိုရင်တိတရာတိုးတက်တာပြင်နိုင်တယ်ပေါ့နော်အဲ့ဒီဝဲခြားတိုင်းဒေသကြီးပြည်နယ်ကတိတိမာပြင်ဆင်နေရတယ်အများကြီးပဲပေါ့နော
်ဟုတ်ကဲ့ဆရာနောက်တစ်ခုကကျွန်တော်တို့ဒုတိယလိုင်းတုန်းကလည်းဒီအစုလိုက်အပြိုလိုက်နေရတဲ့နေရာတွေလုပ်ငန်းမျိုးတွေကနေပိုကူးဆက်ခဲ့တာမို့ဒီတစ်ခေါက်တော့ဆရာကြီးအဓိကပါမှာရှင
်ဒီလုပ်ငန်းလမ်းညွှန်ကြီးရှိပါတယ်ထောင်မှာလိုက်နာမယ့်ဟာတွေအချုပ်မှာလိုက်နာမယ့်ဟာတွေဒီရုံးတွေဈေးတွေကျောင်းတွေကြီးသွားတဲ့ကဟိုတယ်ကားစီးရင်ဘယ်လိုစီးရမလဲအကုန်စီးစင်းကြီးမှာဘယ်လိုစီးကြတာဒီအခြေခံစီးပင်းတွေပေါ့လုပ်ငန်းလမ်းညွှန်ကြီးရှိတယ်ဒါယူလိုက်နာတဲ့ institution ကတည်ကြတယ်ဖြစ်ပွားခဲ့တော့အနည်းဆုံးသူကခံစားရမှာပေါ့နော်နောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံဝန်ထမ်းတွေစေနာဝန်ထမ်းတွေကိုကာဝယ်ဆေးထိုးပြီးတဲ့အပိုင်းတွေလည်းရှိပါတယ်အဲ့တော့ဒီအောင်ပေါ့နော်ကိုကလည်း Savi Kawe, Kuya Institution MRA, Lukawe, Lita, Luin, the Yoga Quinzaga, Tetazano.
Okay, sir, in a summary, say so much about Lapido, Matin Chalabu, Paris, Serupin Tale.
Good day by our Egizuano, Oxygen Rogeno, to tell you to the Panzano, Sayanese, eh? Narcoa di Luna Gadini Bono, to end Senda Egizuano, Chambio, to Banar Bono, Narcoa, say only money to have you a Pioneer Lumachiawano, Yoga Lekanaya, Nene.
တက်တောင်တက်တာရှိရတဲ့လူနိုင်ဆိုပြန်ပြောင်းစင်တာလို့ထားပြီးအခါကျတော့လူအလာရဲ့အခါဆေးဦးချင်းပို့နိုင်ဘူးနော်ဆေးဦးမှာလည်းဒီ ICU ထိုင်းနိုင်ငံမဲဆောက်မြို့မှာကိုဗစ်ကာယောဂါကူးစက်အတည်ပြုလူနာအရေးအတွက်ဟာသတင်းတစ်ပတ်အတွင်းရှေ့ရာနီးပါးရှိကြောင်းထိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကာယောဂါကူးစက်မှုတွေတိုးလာနေတဲ့နယ်စပ်မြို့မှာယောဂါပိုးတွေ့ရှိသူအများစုကတော့မြန်မာနိုင်ငံကရွှေပြောင်းအလို့သမားတွေဖြစ်ကြပါတယ်။အခြေစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်။ထိုင်းနိုင်ငံတပ်ပြည်နယ်ကာယောဂါထိန်းချုပ်ရေးအဖွဲ့က
July 3 ရက်နေ့ထုတ်ပြန်ကြေရ COVID အတည်ပြုလူနာ986ဦးထိရှိလာပြီးဒီထဲမှာအများစုကမြန်မာရှေ့ပြောင်းလူသမားတွေဖြစ်ကြောင်းဖော်ပြခဲ့ပါတယ်။ဒီရက်ပိုင်းမှာပဲတက်ပြီနဲ့ဟာထိုင်းနိုင်ငံမှာ အခုကအိုညံနယ်လို့ပြောရမှာပေါ့နော်ညီမတို့သိရတဲ့လောက်ဆိုအခုမှတပတ်ဆက်ရဲ့အတွင်းမှာကိုဒီလောက်ခုနှစ်ရာကျော်ဖြစ်လာတယ်ပြီးတော့အများစုကလည်းမြန်မာပြည်သားတွေပဲဖြစ်တယ်ဟိုထိုင်းဆိုလို့ရှင်တော့သူတို့ကဒီစက်ရုံဝင်ထဲမှာရှိနေတဲ့သူတို့ထိုင်းလို့တမားတွေပေါ့ဒီလောက်တော့ပါတယ်ဆိုတော့အဲ့ဒါမြန်မာလူမျိုးအများစုပဲပေါ့နော်ဂျွန်လ25ရက်နေ့လောက်ကစပြီးအစုလိုက်အပြုံလိုက်ရာခိုင်နှုန်းန ဒီကမှာတင်မဲ့စူပါစတာတန်ရာတို့တနင်္ဂနွေစီတန်ရာတို့ပြီးလို့ရှင်မြန်မာတွေခေါ်ပေါ့နော်ဒီကိုလီမာတန်ရာတို့ဆိုတာလီလီနေရာလောက်ရှိတယ်တန်ရာကလီနေရာလောက်ရှိတယ်ပေါ့ဟုတ်အဲ့ဒီကနေပါတော့ကြာလာများတယ်မြန်မာနိုင်ငံသား
ကူးဆက်သူလူနာအသစ်6000နေရာကျော်ရှိနေပါတယ်နေ့စဉ်1200ပြီးကူးဆက်မှုတွေဖြစ်နေတယ်လို့သိဆုံးသူကတော့2180ဦးထိရှိလာပါပြီဖြူရီအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTL 70B Asia Bing တို့ Channel 103 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru Pai Mu Deze Chalaku, Vue Nyamawa Internet Samyanane, Vue Nyama Facebook Samyanaroma, Popja Tawareshi, Vue Nyamawa Internet Samyana Lisaga, Burmese.vuenews.com, Sipari, Facebook Samyana Lisaga, Facebook.com/vue.burmese.news, Sipari, Nyamana Yaga Pi that received the name and Pupinamo, Lurumesui, a Yalakevari, no?
VOA American Night in England in Manakin, a season ago, Nasin, Niara, Chibare, Kamia, a good raw, a bassin, a season, a bet, a pigeon body, a young Uzo, reminding a nigger, Luke Queen, ye, a chain, a go, tin set, beanie day, do a damn season go, Nasin, and my bee.
Reminding a doem, my she day, Luke Queen, a better day, down yarry go, tin set, beanie day. โดดแต่บัสเซนพอดแคสต์ซีซั่นนี้ดูดูไล่ไปดีซีซั่นโอฟรันเทียร์มีมาเนี่ยฟาวเดชั่นฮีโร่เจโรกะผู้บังเกิดสตาร์ผิดไปดีจะไปมาโรสตาร์เดียวกับอัตเตอร์เซนนี่เยคลีตูโกอาตมาพิจิตรเคเรโลคลีเอตอพิจิตรกับสุสเวทาวาเลยดีโลพิเศษนี่มาส่วนเปี่ยมุจูลนตุวิโกอเปี่ยมเป็นไหนเนี่ยมีอาสุกับโชจีเนต้าอภิทัลัยใจยาวาเลย ที่สองมาโก้ฟรันเทียร์มีมาเรียนดาวดีก้าซูซี่ตินเซปิทาราพิบาร์เองทว่าจะเป็นเดียวจะเดินมีกามาจ้าลายยังทุ่มมาช่วยตัวเองเป็นงานเนี่ยเป็นตัวบีชินเนมาเป็นเราสุสานเนี่ยเบ้ข้อสุดท้ายเดียวพงศ์ยิ่งช่างชี้อาโก้คัดตัวตัวช่างนี่ไปตัวเองชินเนก้าอับปุ่ยฮะนี่นามาลาฮันนี่เอลูร่างเทียร์ยาบ้าตัวพงศ์ยิ่งช่างยาวเจมาร์โอจ้ามาชี้เอตีลาเซนเซียจิก้าและเทโก้ซาเดจังเทวีไป สามารถยืนได้ก็ตาลีมวยเป็นน้อยอดีตสาวก็คนยิ่งจะมาตีลาเซนวันนี้ได้ตัวมาพิจิตรก็จะมาจะสวยใจสักจักรแต่ต้องเสียจ๊อแต่ตาเดียวก็เปียสาบ้าตัวจูมาก็รอแต่เส้นนี้จะยงได้สิบาทเดียทีนี้ท่านนั้นจะคุณเอ็มชลากามาอดีตจะมาจูมาพิจิตรก็ตีลาเซนเปียวเกล้าบ้าเจ้าจ้าบังก์จูมาพิจิตรก็ไม่จีจีมาหรอกอดีตแต่ตาเนี่ยยิ่งสาบเช่นนี้เสียอดีตจะมาไม่มีเดียมา
ตัวมาโกอารามาพิจิตรเขยลูกสาวเองอดีตลูกพิจิตรเขยอาบีน้าไปมาตัวมาพิจิตรฮะส่วนใหญ่ที่เรียนนี่ก็มีประตูโกมาไม่เปียกเขยบ้างจังหวะตีลาเซนเซียจีเวที่ซาซาโกจุยบีขอบโยมาตีอาฮาโลทว่าจะเป็นกาเปียกไปแค่ไหนแค่ไหนอ่ะที่ว่าที่ดูชิมิมังเนี่ยที่จะมาบ่อยมาอามาลูอามูตุมีอะไรว่าลงว่าลงช่วงมือมือเชียวเลย
เดี๋ยวด้วยนะบ่เนาะที่ดูตัวนั้นเช่นมาอันนี้ที่มีอาเป็นมาเป็นตัวด่าลุงซึ่งมีเชียวท่าเราอันไหนเนี่ยทว่าจะเป็นด้วยช่วงก็แสดงเนี่ยแต่ยังได้เล่นเนี่ยการเผยรู้ใจเปลี่ยนมาจากคณะพิจารณาที่ได้มาดีชินีอาบ้าจุมาพิจิตรอันมาพิจิตรขยันเลยพงศ์ยิ่งจะมาเลยแสดงการจะสวยท่าเส้นเนี่ยมันก็รอบุลูที่ได้กันด้วยกับเปลี่ยนไปแสดงจะสวยอาโก้ตัวลุงก็ไม่รู้ลาบีไหม เพื่อใครบุกเลยมันจะตาจ้าบ้างแต่ถ้าสักกูคุณเนี่ยก็กูรักแต่ไม่กล้าเสียลูกเขยลูกเล่าต่อเชื่อเลยชาวพุยไม่เชื่ออาไอเอฟเอฟเอ็มเอ็มก็เข้าหนุ่มเชียร์เนี่ยมาสักจะก็ลุงเนื้อสูรลุงเยาว์สูรเลยพี่เด้อเอ็มยูตมีเหมือนคลิ้งเงยเว้ยเอ็มยูตาเว้ยเนี่ยเล่นเส้นขยิมวูกวยพี่ตัวเอ๋อเหมือนจีน่าเอาสูเปอร์เหมือนจีน่าเล่นจงเส้นเนี่ยจีนโตน่าเนี่ยอาชาเล่นมาสักอย่างเงี้ยเป็นเนื้อสัตว์ได้รึกู
สนิทจะจ่ายเจ็ดเดือนว่าจุลนเขียจุยอะไรลูกชอบเปลี่ยนชาวบ้านเลยฉันมีเนี่ยการเตรียมมาตัวอุกาโรตัวเดียดมาแล้วนักการเผยอะไรมาพิจิตรเขียอะไรตั้งเนี่ยกูต้องมุ่งเชื่อมเนี่ยจ่ายอะไรสักจะการจุลนักการอันยาส่งไปลูกเปลี่ยนไปแล้วนักการนักสกัดอะไรที่เราเกิดมาสูงสินเชื่อเขียอะไรที่ไรเดอร์เตรียมมาเรื่องสินเชื่อเขียอะไรมีตาสูงเลยคนละกันเดียวเราว่ามันเป็นเรื่องที่ ผิดผิดเลยก็ถ้าเรื่องนั้นก็ถ้าเรื่องนี้เราเชื่อชอบอะไรก็เลยที่อภิษฎอะไรก็เลยมีเจ้าตัวสุดก็แต่ยังไปมาหลายมาจุดนั้นสุดก็ตาก็ชื่อสุดก็เชื่อมาลิสิสุดเลยลิสิสุดเลยดีจริงๆก็ยังอยู่อ่ะสักทีจริงๆก็ยังว่าจะเป็นพิมพ์มาแล้วบ้างนะเราตัวที่ขัดใจบ้างเลยสุดอันนี้ในชั้นเราเรียนอะไรเนี่ยเชื่อชอบกันในชั้นนี้เลยมีอะไรสิ่งที่ยืนยันว่าเนาะเพราะว่าอะไรที่เราสู้เลย
ซึ่งเรื่องอะไรเตรียมมาบ้างสิจะมาเรียนวิโรจน์เตรียมเพื่อชาวบุรีรัมย์ดีสิเดี๋ยวเรื่องนี้เลยนี่จะมีอะไรบ้าง
အဒီလိုဒေတာတွေမှာအရမကျူးကျင်းမှုတွေဖြစ်လာပြီးဆိုရင်တရားဥပဒေအတိုင်းမျှတမှုရဖို့ထက်ရော်ကြီးအနေနဲ့သာပြီးဆုံးကြတာများပါတယ်။အရမကျူးကျင်းခံရမှုတွေဖြစ်ပြီးဆိုရင်တချို့ကသိခတရားအတွက်လူသီးမခံချင်းကြသလိုတချို့ကလည်းတရားဥပဒေစိုးမိုးရေးကိုမယုံကြည်ကြပါဘူး။တချို့သောအမှုတွေမှာတရားလမ်းကြောင်းအရမျှတမှုကိုလိုချင်တဲ့အတွက်အမှုရင်ဆိုင်တာတွေရှိပေမဲ့တရားခံကိုအချိန်ကာလကြာရှည်စွာမရှာဖွေနိုင်တဲ့အတွက်အမှုကိုရုပ်သိမ်းပြီးလက်လျှော့လိုက်ကြတာတွေလည်းရှိတယ်လို့သိရပါတယ်။ဒေါ်ကြာဖန်းကတော့ပြစ်မှုကျူးလွန်တယ်လို့ဆက်ဆဲခံရသူဟာမှားယွင်းကြောင်းဝန်ခံပြီးရဲရွာလူကြီးတွေကိုသာလိုက်လံကြောင်းမှန်ပေးဖို့နဲ့ရော်ကြီးပေးဖို့ကိုသာမျှော်လင့်ထားပါတယ်။
အဆာအမကထောင်လန်ချဖို့အဲ့အသားကိုထောင်လန်ချဖို့အမကစိတ်ကြီးထားတယ်ပေါ့နော်စိတ်သားဆိုတော့ထောင်လန်ဒီတော့နေ့20လေးရှိတယ်ဒီလိုကြည့်နေလေဟိုရဲတာပြောပြပေါ့နော်အမကနောက်ဆုံးကျတော့အဲဒီကဒီလိုလည်းမထူဘူးလို့အမဒီလိုပဲလုပ်လို့ဆိုထောင်ကအမရဲ့အရှိမရှိရလည်းမဟုတ်ဘူးနော်ဒီလိုလေချရင်ချပါလေနော်မချရင်အမတို့မှမမီများဒါကပြောလို့မှမရတာတလေးကနေ့နာလေးနေ့နာတော့ရွာရဲ့ရွာထက်လေးဟိုမကောင်းတော့ဘောနော်ဟိုတန်တနာပေါင်းနေဖြစ်တယ်တရားအတွက်လေးနာတာပေါ့လေအမကစဉ်းစားတာဒီဓာငွေပဲအမရိုက်ပါဘောနော်နိုင်ကြီးပေါ့လေနော်လူတယောက်ရဲ့ဟိုတိတ်ခါဆိုဒီလိုဖြစ်တာတိတ်ခါလည်းဆဲလို့မရတဲ့အတွက်အမကစဉ်းစားတာလေဒီ
ရှာဆက်တက်ကြီးဥပဒေပုံမှန်306အရာအသက်12နှစ်အထက်ကိုအရမမှုကျူးလွန်ပါကကျူးလွန်သူကိုပြစ်ဒဏ်20အများဆုံးချမှတ်ခံရနိုင်ပါတယ်အသက်12နှစ်အောက်ကိုတငယ်အဖြစ်သတ်မှတ်ပြီးအရမမှုကျူးလွန်မှာကထောင်ဒဏ်တသက်အထိအများဆုံးချမှတ်ခံရနိုင်ပါတယ်။ဒေါ်ကြပန်းကတော့"သူမတူမအသမပြုချင်းခံရမှုနဲ့ပတ်သက်ပြီးသူမတို့ဘက်ကလည်းရဲရွာကလူကြီးတွေနဲ့ရိုးရအကြီးအကဲတွေကိုလိုက်လံကြောင်းမှန်ရမယ်"လို့ဆိုပါတယ်။သူတို့ရိုးရအရာကျူးလွန်သူရောကျူးလွန်ခံရသူပါလိုက်လံကြောင်းမှန်ကြောရတာပါ။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာမြို့ပေါ်နေရာတွေအထိအမျိုးသမီးတွေအပေါ်ရင်မိုင်းဆိုင်ရာအကြမ်းဖက်တဲ့လုပ်ရက်တွေကိုတွေ့လာရပါတယ်။ရှမ်းပြည်နယ်မန်တုံဘက်မှာလည်းမိသားစုစားဖို့မှုရှာချွတ်ခဲ့တဲ့အမျိုးသမီးနှစ်ဦးကိုစစ်ကောင်စီတပ်သားတွေကအာရမပြုချင်းခဲ့တယ်လို့ဒေသခံမီဒီယာတချို့ကဖော်ပြခဲ့ကြပါတယ်။ရှမ်းပြည်နယ်ကအမျိုးသမီးတချို့ဟာလည်းစစ်ကောင်စီတပ်သားတွေရဲ့ရင်မိုင်းဆိုင်ရာကျူးလွန်ခံရတာရှိတယ်လို့ဒေသခံတဦးကပြောပါတယ်
။တံပြောက်ဝန်ကြီးကကြေတော့ရှိတယ်အဲ့တမတီးပြီးတာမျိုးပဲနဲ့နောက်အမျိုးသမီးတယောက်ရှိတယ်ပေါ့နော်အဲ့ဒီလိုပေါ့နော်အဲ့လို rape case ပုံစံထွက်ခဲ့တဲ့အဖမ်းခံတဲ့ခင်မှာပါတယ်သွားတယ်နားတယ်စကားပြောတာဒါပေမဲ့လေအရင်ကလိုတော့မဟုတ်တော့သူက trauma ကြီးကြီးတကယ်ရသွားတယ်ဆိုတော့ခံစားနေရတယ
်အဲ့ဒီလိုဆွဆဲပြောဆိုမှုတွေအကျွမ်းအတိမပြည့်နိုင်ကြသလိုကျူးလွန်သူတဦးတယောက်မှလည်းအဖြစ်ချက်ပေးခြင်းမခံရသေးပါဘူးတမတော်ရဲ့ပြောရေးဆိုခွင့်ရှိသူနဲ့သတင်းမှန်ပြန်ကြားရေးအဖွဲ့ကိုအခုလိုစစ်တပ်နဲ့ပတ်သက်တဲ့အမှုတွေနဲ့ပတ်သက်ပြီးမေးမြန်းမှုစ조사ရမှာဖမ်းဆီးခံရနိုင်တဲ့အခြေအနေတွေကြောင့်မေးမြန်းခြင်းမပြုထားပါဘူး။တရားမျှတမှုလိုချင်တဲ့သူတွေအကြောက်ကိုလည်းကူညီပေးမဲ့အမျိုးသမီးအဖွဲ့အစည်းတွေဟာစစ်ချက်ကအာဏာသိမ်းပြီးနောက်ပိုင်းမှာလုံခြုံရေးအခြေအနေတွေကြောင့်အကူအညီပေးဖို့ခက်ခဲလာပါတယ်။အမျိုးသမီးအခွင့်အရေးဆောင်ရွက်ပေးနေတဲ့အဖွဲ့တစ်ခုကအမည်မဖော်လိုသူတဦးကတော့ဒုက္ခတန်နဲ့စကားပြောပြခဲ့ပါတယ်။အရင်ကတည်းကစစ်တပ်နဲ့ပတ်သက်တဲ့လေမိုင်းဆိုင်ရာကျူးလွန်ခံရတာတွေမရေမှုတွေကိုပဋိဌာန်းကူညီရပြီးတရားမျှတမှုရသွားတဲ့အမှုကမရှိသလောက်နည်းတယ်လို့သူကပြောပါတယ
်ခံရတဲ့သူကတော့ခံသွားခံရတယ်ဒါပေမဲ့အဲဒီခံရတဲ့သူအနေနဲ့တရားမျှတမှုရရှိဖို့အတွက်ကိုဘယ်ကိုဥတည်ပြီးမှအပေါင်းဆိုရမှာလဲဘယ်ကိုဥတည်ပြီးတော့ပိုင်တန်းရမှာလဲဆိုတဲ့ပုံစံမျိုးကဥတည်ရမယ့်ပုံစံမျိုးဒီကာလမှာအဲ့လိုမျိုးဖြစ်သွားတာပေါ့နော်ဟိုစစ်တပ်ကိုဥတီရအောင်ထူလွန်လာတဲ့အစိုးရဆိုရင်လည်းဘယ်အစိုးရဆိုတဲ့ပုံစံမျိုးအဲ့လိုမျိုးခက်ခဲတွေကစာအခုချိန်ဒီမှာဆက်အဲ့လိုမျိုးတွေဖြစ်တဲ့ဟာတွေရောကြုံနေရတဲ့ဟာတွေတော့အများကြီးရှိ
စစ်အာဏာသိမ်းစဉ်အကျွမ်းမှာပဲစစ်တပ်ကအာရမပြုခြင်းမှုတွေတာမကတိုင်းနယ်ပြည်နယ်တချို့မှာလည်းအာရမပြုခြင်းခံရတဲ့အမှုတွေထွက်ပေါ်လာနေပါရဲ့တရားဥပဒေစိုးမိုးမှုမရှိတဲ့ဒီလိုအချိန်မှာတရားမျှတမှုရရှိအောင်လုပ်နိုင်ဖို့ကစိန်ခေါ်မှုတစ်ခုဖြစ်ပါတယ်ဒါအပြင်အကျူးလွန်ခံရသူတွေအကျွတ်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကုစားမှုတွေကိုလည်းထိရောက်စွာလုပ်ဖို့အလံဝေးပါတယ်။ဒေါ်ကြပန်းတူမာရဲ့နင်းနံမှုအတွက်ကိုတော့ကျောင်းထိုင်ဖုံးကြီးရရွာလူကြီးတွေရဲ့ဂျားဝင်စေးဆက်ပေးမှုနဲ့စစ်တပ်ဘက်ကတာဝန်ရှိသူတွေလာညှိနှိုင်းနေတာ၃ချိန်ရှိပါပြီ။ကျူးလွန်ခံရတဲ့အမျိုးသမီးငယ်ကပြစ်စင်တွေကိုအသေးစိတ်ရေးသားပြပေမဲ့ကျူးလွန်တယ်လို့စွပ်စွဲခံရသူတပ်သားကတော့၎င်းအနေနဲ့လက်ကင်တာနဲ့ပါးနန်းတာလောက်ပဲလုပ်တယ်လို့ဝန်ခံထားပါတယ်။
ตะยายเนี่ยสั่นบ่ตั้วตรุณีทานยาเดต้าเฉยเนี่ยยาใส่ปุ๊เสียไปแล้วชิเนเตยเดตัวจาบังก็รอซวยๆหนีไหนน่ะดิก็เมียนๆปี้เสียจินนี่บาเอ้นายยายเนี่ยเลยไม่ก้าวเลยเนาะโซดีอู้บริเจรตัวสิข่มเลยอูอะไรไปตั้วมาซะรู้ชินเนี่ยอม่ารู้ถั่วเลยลงชมมุไม่ชินดิรู้อม่าดูตรุณีตั้วตุ้ยไล่แล้วเฉยก็ไต่บ่ไปชิ้นขึ้นลามาเลย
အမားတို့ဘယ်သူကအကာအကွယ်လုပ်ပေးမလဲဘယ်သူကလုံခြုံရေးလုပ်ပေးမလဲဆိုတာလေးမရှိဘူးလို့ဒီခေတ်အားတိုက်ပွဲဖြစ်တယ်လို့ဒီသားကသူတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့စီနမင်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးတန်တန်ရဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျန်ရောကနေလေဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio စီစဉ်ပါလေစနေနေ့ည 9:00 ကနေ 10:00 အတွင်းနဲ့တနင်္ဂနွေနေ့နဲ့ 6:00 ကနေ 9:00 အတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero ကျဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒုသန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
တို့အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA မြန်မာပိုင်းတင်းငွေနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့ဆက်သွယ်မေးမြန်းကန်အစီအစဉ်အလှည့်ရောက်လာပါပြီမြန်မာစစ်ကောင်စီကိုနှီးပညာအကူအညီပေးနေတဲ့ကုမ္ပဏီတွေအကြောင်းရေးသားဖော်ထုတ်ရတာဟာလူတွေကိုဖိနှိပ်အုပ်ချုပ်ဖို့နှီးပညာကုမ္ပဏီတွေကိုဘယ်လိုအသုံးပြုနေတယ်လဲဆိုတာလူအများသိရှိစေဖို့ရည်ရွယ်တယ်လို့အလွတ်တန်းသတင်းတောက်ဖြစ်တဲ့ကုမရကျော် ပါတယ်ခင်ဗျာ
မင်္ဂလာပါကွန်ရက်ကျော်သူ
ဟုတ်ကဲ့မင်္ဂလာပါမ
အခုဒီကွန်ရက်ကျော်သူဟာဒီမြန်မာနိုင်ငံမှာအာဏာသိမ်းပြီးရဲ့နောက်ပိုင်းမှာစစ်ကောင်စီကဒီသတင်းသမားတွေကိုပြင်းထန်ထားပြီးတော့အပြင်းထန်သူတို့နှိမ်နှင်းတဲ့နေရာနှိမ်နှင်းတဲ့အတွက်ကြောင့်ဒီကိုမရက်ကျော်သူတို့လိုသတင်းသမားတွေဟာဘေးလွတ်ရာကိုတိမ်းရှောင်ကြရတယ်အခုဆိုရင်ကိုမရက်ကျော်သူလည်းပြပောက်ကိုရောက်ရှိလာပြီပေါ့လေဆိုတော့အခုကိုမရက်ကျော်သူဒီနောက်ဆုံးအခုပြပောက်ကိုရောက်လာတဲ့အချိန်နေနဲ့ဆက်ပြီးတော့သတင်းလုပ်ငန်းတွေဆက်ပြီးတော့လုပ်နေတဲ့အချိန်မျိုးအရင်ဆုံးပြောပြပါဦးရှင
်ဟုတ်ကဲ့ပါမပထမဆုံးကတော့ဟိုကျွန်တော်ကတော့လွတ်လာပြီလို့ပြောလို့ရမှာနော်တတ်ချက်မှုတွေကလည်းပြီးတော့လွတ်လာပြီဖန်ဆင်းမှုတွေကလွတ်လာပြီလို့ပြောလို့ရတယ်အဲဒါပေမဲ့ကျွန်တော်လိုပဲဒီအသက်အန္တရာယ်နဲ့ကြုံတွေ့နေရတဲ့သတင်းထုတ်တွေအဲနောက်မှအများကြီးရှိသေးတယ်အဲသူတို့ကအသက်ရှင်ဖို့လိုတယ်အဖမ်းဆီးမခံရဖို့လိုတယ်ဒါမှဒါမှတောင်သူတို့လုံချင်တဲ့အလုပ်ကိုဆက်လုပ်လို့ရမှာပေါ့နော်ဆိုတော့ကျွန်တော်ထွက်လာတဲ့အကြောင်းရင်းနေတဲ့ကအဓိကအကြောင်းကိုပြောပါဆိုရင်ကျွန်တော်အလုပ်ကိုကျွန်တော်လွတ်လွတ်လပ်လပ်အဖမ်းဆီးမခံရဘဲနဲ့နောက်ကနေထိန်းချုပ်မှုတစ်ခုစိုးရိမ်မှုတစ်ခုရှိမနေရဘဲနဲ့လုံချင်တာပေါ့ဟုတ်ဒါကြောင့်မို့ကျွန်တော်ဒီကိုထွက်လာပါတော့နော်ဆိုတော့ Spain ကိုရောက်ပြီးသွားတဲ့အချိန်ကျတော့ ICRC ဟိုတောင်းရတာပေါ့နော်သူဒီမှာသူရဲ့ process ရဲ့ ICRC ကိုသွားပြီးတော့ကျွန်တော်ခွင့်တောင်းရတယ်ဆိုတော့သူကနေပြီးတော့မှအစိုးရစီကိုတောင်းဆိုတော့အစိုးရစီမှာကျွန်တော်နေဆိုင်ခွင့်တခုခုရအဲ့ဒီကနေမှတစ်ဆင့်6လ18လစသဖြင့်လတွေကြာပြီးကမှကျွန်တော်ဒီမှာအလုပ်လုပ်ပိုင်ခွင့်တို့စသဖြင့်ပတ်စံလက်ခံခွင့်တို့အများကြီးချစ်တောင်းရပါတော့နော်ဒါကတော့တော်တော်ရှုပ်ထွေးပါတယ်အဲဆိုတော့ဟိုဒီကြောင်းလေးနည်းနည်းပြောကြင်ရတဲ့အကြောင်းကကျတော့နောက်ထပ်အဲအဲ့လိုမျိုးကျွန်တော်တို့လိုသတင်းထောက်တွေအဲလိုမျိုးလုံမြောက်ရအောင်သွားကြတဲ့သတင်းထောက်တွေနေနဲ့တချို့အားတွေဟိုကြိုတင်ပြင်ဆင်ထားလို့ရအောင်ဆိုတဲ့ကိစ္စမျိုးတော့ဘာလို့လဲဆိုတော့ဒီမှာအခြားနိုင်ငံဖြစ်တယ်အဲနောက်ပြီးတော့ဟိုတယောက်ထည့်ရင်ဆိုင်ရမယ်အကုန်လုံးဟိုအသက်ကပြန်ဆောက်မှာပေါ့နော်ဆိုတော့ကျွန်တော်ကအခုတောက်လျှောက်နေတိုင်းပေါ့နော်မြန်မာနိုင်ငံနဲ့အချိန်ကွာနေပြီမဲ့လေကျွန်တော်ဒီမှာဆိုရင်တိတ်တောင်မအိပ်ရဘူးပေါ့နော်ကျွန်တော်ဘာလို့လဲဆိုတော့တောက်လျှောက်လူနေစကားတွေပြောတယ် PDF ကလူနေစကားတွေပြောတယ် NUG တဲ့လူနေစကားတွေတောက်လျှောက်ပြောတယ်ဆိုတော့ကျွန်တော်အဲ့ဒီဟာတွေကမှ okay စာဖတ်တဲ့သူတွေကဘာသိတင်တယ်လဲဘာစာဖတ်တဲ့သူတွေကဘာစာဖတ်တဲ့သူတွေဘာသိရင်ပိုကောင်းမလဲဆိုတာမျိုးကျွန်တော်အများကြီးရွေးပြီးတော့ရေးရတာပေါ့နော်ဆိုတော့ကျွန်တော်တော့ချောက်အလာတွေဆက်ရေးတော့မယ်ဆက်လုပ်တော့မယ်အဲနောက်တစ်ခုကကျတော့ကျွန်တော်ကတော်တော်များများကကျွန်တော်စီကိုသတင်းချက်လက်တွေအများစုပို့ပေးကြတော့ဆိုတော့ကျွန်တော်စီမှာတချို့ကိစ္စတွေရှိတယ်အဲပြောလို့ရတယ်အဲအဲ့ဒါကြောင့်လို့ကျွန်တော်ကဒီမှာဆိုရင်တော့ပို့ပြီးတော့အလုပ်ပို့လို့ရမှာပေါ့နော်အဲအဲ့ဒါကြောင့်လို့ကျွန်တော်ဆက်ပြီးတော့ကျွန်တော်စာရေးတော့မယ်အဲနောက်တစ်ခုကကျတော့ဒီလို investigative story တွေဆက်ပြီးတော့ရေးတော့ရှိပါတယ်မှာ
โอเคအဲ့တော့ဆိုဆိုကပြောသွားတဲ့ဒီကိုမရက်ကျော်သူနေနဲ့ကအခုဆိုရင်ဒီစစ်ကောင်စီအထူးသဖြင့်စစ်ကောင်ဆောင်တွေကိုဟိုပံ့ပိုးပေးနေတဲ့ကုမ္ပဏီနဲ့ပတ်သက်ပြီးတော့ဟိုစုံစမ်းဖော်ထုတ်ရေးသားနေတာပေါ့နော်ဆိုတော့အဲ့ဒီဘက်မှာအခုကျမတို့တွေ့ရတာကိုမရက်ကျော်သူရေးထားတဲ့ဒီစစ်ကောင်စီကိုညှိပညာနဲ့အကူအညီပေးနေတယ်ဆိုတော့ကုမ္ပဏီတွေအကြောင်းပေါ့နော်ဆိုတော့အဲ့ဒီလိုဒ di dana patah bi di komuni ini patah biyo hu sozan potau yeda le niya ma dini chale mangan hu bono di komuni ini patah biyo hu belu dini chale diu yai le chen.
Oh, pertama zong aro jono aro hu jono kami dalam sa zong biang biyo ano Puma Energy kisah sa aro biyo me. Soro Puma Energy Singapore cerita Puma Energy komuni gane biyo di Nemanangan nama sih le, terus jauh, jauh ye asal om, pisih le, dong juga biro, sedangkan le biro, di lensi, tiri biro, terus no Diana di dalam sih le, Diana, anak kan, apa le go, takai ni apa, no, so ai jauh jono zero, ai nak bayi mago, duriya, di lo komuni le, sekarang sih komuni, di kunjini le, kunjini le, betul ya lo kunjini le, sahaja apa, no, so jono duriya, pertama tu semua.
ကိစ္စစပြီးတော့နောက်ပိုင်းမှာမှာလူတွေအများစုကျွန်တော်အဲ့လိုကုမ္ပဏီနဲ့ပတ်သက်တဲ့အချက်လက်တွေအများဆုံးကိုပေးလာကြတာပေါ့ဗျာအခုလိုပေါ့နော်ဟိုစစ်ကောင်းဆောင်နေကိုပံ့ပိုးပေးနေတယ်အဲ့ဒီကုမ္ပဏီနဲ့ပတ်သက်ပြီးတော့ရေးရတဲ့အကြောင်းကိုအခုလိုပြောပြနေနေရမှာနေဟိုဒီကုမ္ပဏီတွေကဟိုစစ်ကောင်းဆောင်နေအတွက်ပေါ့နော်ဘာကြောင့်သူတို့တွေကပံ့ပိုးပေးနေလဲဘလို့အကျိုးမြတ်တွေရနေလဲ
company လို့ခေါ်တယ်နောက်တစ်ခုကကျတော့ Face Cam မြန်မာလို့ခေါ်တယ်ပေါ့နော်အဲဒါပေမဲ့2015နောက်ပိုင်းမှာတော့သူတို့ကမြန်မာဆိုတဲ့စကလုံးကိုဖြုတ်ပြီးတော့ Face Cam Security and Communication Company ဆိုပြီးကြောင်းလိုက်တယ်ဒါပေမဲ့အဲ့နောက်ပိုင်းမှာလည်းထပ်ပြီးတော့ company နှစ်ခုထပ်ခွဲလိုက်တယ်အဲ့ဒါက Royal Pan မြန်မာ Company Limited နဲ့ရည်ရနာဘုံပန်မြန်မာ company limited ဆိုထပ်ခွဲလိုက်တယ်ဆိုတော့2014ပတ်ဝန်းကျင်လောက်မှာ Face Cam မြန်မာနဲ့ပတ်သက်ပြီးပြောရင်2014ပတ်ဝန်းကျင်လောက်မှာသူတို့ကအဆိုးရနေပြီဦးသိန်းစိန်ဆိုတဲ့တက်ပေါ့အဲ့ချိန်လောက်မှာသူတို့ company က business ဝင်ဘူးတယ်ဒါပေမဲ့ကျွန်တော်အဲ့ချက်လက်ကိုပြန်ရှာတော့မတွေ့ဘူးဒါပေမဲ့သူတို့နေဆက်တဲ့သူတွေကပြန်ကြားလာကြတော့ business ဝင်ဘူးတယ်အဲ့နောက်ပိုင်းမှာသူတို့ကဒီနာမည်အသစ်တွေနဲ့ပြန်ပြီးတော့ register ပြန်လုပ်တယ်ပြီးတော့တင်တာတွေဝင်ပြိုင်တယ်ပေါ့နော်ဆိုတော့နှစ်ပိုင်းတော့ခွဲပြောင်းပေါ့တစ်ပိုင်းကတော့နောက်ရုပ် company ကြောင်းတယ်အဲဒီဘက်ကတော့ Face Cam မြန်မာအကြောင်းပေါ့နောက်ရုပ် company ကဒီ company နှစ်ခုလုံးနဲ့ပတ်သက်ပြီးဘာကြောင့်အရေးကြီးနေတယ်လဲဘာကြောင့်ကျွန်တော်ရေးရတယ်လဲဆိုတော့အကြောင်းပြချက်ကိုပြောရင်တော့သူတို့ကလက်ရှိလူတွေကိုဖမ်းဆီးနေတဲ့ဒီ CCTV နဲ့မှတ်တမ်းယူပြီးဖမ်းဆီးနေတဲ့ကိစ္စတွေနောက်တစ်ခုကကျတော့ဒီကိစ္စကအခုလောလောဆယ်ပြောလို့အခုလောလောဆယ်စိုးရင်လို့ပြီးသွားမယ်ကိစ္စမျိုးတော့မဟုတ်ဘူးအခုလိုတော့အကောင့်ထဲပြောက်လို့ရမယ်ကိစ္စမျိုးတော့လည်းမဟုတ်ဘူး။ဒါမှမထောင်ထဲမှာဖန်ဆီးခံရတဲ့သူတွေလို့ကျွန်တော်တို့ကပြောက်လို့ရပါတော့ဒီပစ္စည်းတွေကိုဒီ CCTV တွေကိုတုံးပြီးတော့တို့ကဒီလူတွေကိုဖမ်းထားပြီးဆိုတာမျိုးပြောလို့ရတယ်။မကားတွေကိုတို့ခြေရခံပြီးတော့ဘယ်ကားကတော့ဘယ်မျိုးနေရာထွက်သွားတယ်ဘယ်မျိုးနေရာဝင်တယ်ဆိုရင်တို့ရှာရလွယ်ဆိုတာမျိုးပြောလို့ရတယ်။ဒါပေမဲ့နောက်ပိုင်းမှာကျတော့ရင်းရှည်အတွက်ပေါ့တကယ်လို့သာဒီအာနာရှင်ကသဆိုးရှည်သွားခဲ့လို့ရှိရင်အဲဒီပစ္စည်းတွေအကုန်လုံးကတို့တက်ဆင်ထားတဲ့ပစ္စည်းတွေအကုန်လုံးကဒီပြည်သူလူထုရဲ့အဲလွတ်လပ်ခွင့်ကိုချင်းချောက်လာမယ်ဆိုတော့လုံးဝကျိန်းတယ်ပဲဒါကျွန်တော်ပြောလို့ရတယ်ပေါ့နော်အဲနောက်တစ်ခုကကျတော့ဒီပစ္စည်းတချို့ကပြောကြတယ်โอเคပေါ့အရင်တုန်းကလည်းပဲဒီပစ္စည်းတွေကလုံနေကြပြီ CCTV တွေကိုတက်ဆင်နေကြပြီအခုမှဘာလို့ဒီဟာတက်တနာဖြစ်ရတာလဲဆိုပြီးတချို့ကကျတော့မေးခွန်းထုတ်ကြတယ်ဆိုတော့ကျွန်တော်မြင်သားကျတော့ဒီနီးပညာအစစ်မြေနီးပညာပစ္စည်းဆိုတာဒီမိုကရေစီအစိုးရလက်ထက်ဒီမိုကရက်တစ်ဒီဒီမိုကရေစီကိုတန်ဖိုးထားတဲ့အစိုးရရဲ့လက်ထက်မှာဆိုရင်တော့ဒီဟာတက်တနာမရှိဘူးဒါကလူတို့ရဲ့လုံခြုံရေးကိုစောင့်ရှောက်ပေးမယ်နောက်ပြီးတော့ဒီရာဇဝတ်မှုတွေကိုကာကွယ်ပေးမယ်ဆိုတာမျိုးဖြစ်လာတယ်။ဒါပေမဲ့ဒီအစင်းမြင့်ဤပညာပစ္စည်းတွေကအာဏာရှင်လက်ထဲကိုဒီစစ်ကောင်စီလက်ထဲကိုစစ်တပ်လက်ထဲကိုမတမာသူတွေလက်ထဲကိုရောက်သွားပြီဆိုရင်တော့ဒီဟာတို့အတွက်လူသက်သက်တွေဖြစ်လာမယ်။ဒါကတော့ကျင်းတယ်ပဲ။ဆိုတော့အခုမြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာအဲ့ဒါပေါ့နော်။နောက်တစ်ချိန်မှာကျွန်တော်တို့ကဒီမင်းအောင်နိုင်တာစစ်ကောင်စီတပ်ဆိုးရှည်လာခဲ့မယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်သူတွေနေထိုင်ရတဲ့နေစဉ်လူမှုဘဝတွေကသူတို့ရဲ့လွတ်လပ်ခွင့်ကကြောက်ဆုံးကုန်မှာအဲဆိုတော့ကျွန်တော်ဟိုတချို့သတင်းတော်တွေကမေးကြတာပေါ့နော်ဟိုနောက်တစ်ချိန်မှာဒီဟာတွေအခြေခံပြီးနောက်တစ်ချိန်မှာဘာဖြစ်လာနိုင်လဲဆိုရင်ဥပမာတရုတ်လိုဖြစ်လာနိုင်မှာရှင်းချမ်းဒေသလိုမျိုးဖြစ်လာနိုင်မှာနောက်တစ်ခုကကျတော့ဥပမာမြောက်ကိုရီးယားလိုဖြစ်လာနိုင်တာကိုပြောရင်အာနာရှင်သဆိုးရှင်တွေတရွေးကတော့ဒီဟာတွေကသူတို့အထောက်အကူပြုနေပြီးတော့လူတွေရဲ့လွတ်လပ်ခွင့်တွေကဆက်ပြီးတော့ဆုံးရှုံးနေဦးမှာပဲလို့ပဲအဲကျွန်တော်ဖြေတာပေါ့နော်ဆိုတော့ဒီကိစ္စရေးနေရတာဒီလိုဟာတွေကိုလူတွေကယူပြုလာစေခြင်းနဲ့ပေါ့နော်အခုချင်းချင်းလောလောဆယ်တော့ဒါကိုသွားပြီးတော့အကောင့်ထဲပြလို့ရမှာမဟုတ်ဘူးဒါမှမဟုတ်ရေရှည်မှာတော့ဒါစက်ကောင်စီရဲ့ရေရှည်စီမံကိန်းလို့ကျွန်တော်တွေ့တယ်ပြောင်းဒီကိစ္စတွေဖော်ထုတ်ရေးသားနေတာပါမှာဟု
တ်ကဲ့အဲ့တော့ဒီစက်ကောင်စီကအထူးသဖြင့်ထိပ်ပိုင်းခေါင်းဆောင်နေတဲ့ဒီနည်းပညာကုမ္ပဏီနဲ့ရောဟိုဘယ်လောက်ထိဟိုပတ်သက်ဆက်ဆက်နေလဲရှင
်ဆိုတော့နောင်ယိုးကုမ္ပဏီအကြောင်းကိုပြောရရင်ဆိုတော့သူက2005ခုနှစ်လောက်မှာသူကုမ္ပဏီမှတ်ပုံတင်ခဲ့တယ်ပေါ့နော်ပစ္စည်းဝင်စားကြတာက2005နဲ့2010ကြားမှာဆိုရင်ဤပညာကုမ္ပဏီအချို့ကသူတို့နာမည်ကိုကြားတော့မကြားဘူး။နောက် ောင်ရုပ်ကုမ္ပဏီဆိုတာမကြောက်ဘူးနောက်တစ်ခုကဒီကုမ္ပဏီပိုင်ရှင်ရဲဝင်ထွက်တင်ဆိုတော့လူပြည့်နာမည်လည်းမကြောက်ဘူးဒါပေမဲ့ဒီလိုကရုပ်ပြည့်ကြီးကုမ္ပဏီကောက်ထောင်တယ်နောက်ပြီးတော့အစိုးရ project တွေအဲရတယ်နောက်ဒီလွတ်တော်အဆောက်အအုံထဲမှာ CCTV တပ်ဖို့ project တွေရတယ်ဆိုတော့ဟာဒီလိုကရုပ်ပြည့်ကြီးတွေကနေပေါ်လာတယ်ဆိုတော့ဖြစ်သွားကြဘူးအံ့ဩသွားကြဆိုတော့အဲနောက်တစ်ခုကကျတော့2010နောက်ပိုင်းမှာအဲဒါကတော့ဟိုအရန်ဟိုတိတာတင်ချတဲ့ချက်ပေါ့နော်2014ခုနှစ်မှာဒီနောင်ရိုးကုမ္ပဏီရဲ့အဲဒီ share holder တယောက်ပေါ့နော်စအွန်လိုင်းတွေ့လို့ခေါ်ပါတယ်ဆိုတော့သူကနေပြီးတော့ဒီဥရောပနိုင်ငံတနိုင်ငံမှာနိုင်ငံတနိုင်ငံကိုဒီကာကွယ်ရေးဝန်ကြီးဌာနတွေကကာနယ်နှစ်ယောက်နဲ့သွားခဲ့တဲ့အချိန်မှာဒီ hacking team ဆိုတဲ့ဒီအဲနည်းပညာကုမ္ပဏီတစ်ခုရဲ့ email ကိုရခဲ့တယ်ဆိုတော့အဲ့ဒီ email ကနေပြီးတော့ hacking team ကိုအဲ email ပို့ခဲ့ email တစ်ခုရှိတယ်အဲ့ဒါမှအဲ့ email ထဲမှာဗာပြောတယ်ဆိုတော့အဲသူကဒီမြန်မာနိုင်ငံကာကွယ်ရေးဝန်ကြီးဌာနရဲ့ကိုစားသူတို့ကနေပြီးတော့ hacking team ကိုအကူအညီတောင်းလာပါသူတို့ဘာလို့မှလာဆိုတော့ဖုန်းနဲ့ပတ်သက်တဲ့ကိစ္စတွေဒီနည်းပညာနဲ့ပတ်သက်တဲ့ကိစ္စတွေကိုဒီကုမ္ပဏီရဲ့အကူအညီကိုယူပြီးတော့ဒီမြန်မာနိုင်ငံကာကွယ်ရေးဝန်ကြီးဌာနကအလုပ်လုပ်မယ်ဆိုတဲ့အတိတ်ပဲပါကျော်အဲ့ဒီ email ကဘယ်လိုပေါက်ကြလာလဲဆိုတော့2015ခုနှစ်မှာဒီ data breach ပေါ့လေဒီကုမ္ပဏီတွေဒီပညာကုမ္ပဏီတွေရဲ့ဒီအချက်အလက်တွေပေါက်ကြမှုဖြစ်ခဲ့ဆိုတော့အဲ့ဒီမှာ WikiLeaks မှာအဲ့ဒီ email တွေပေါ်လာတာပေါ့ဆိုတော့ဒါပေမဲ့စိတ်ဝင်စားကြတာကအဲ့ဒီ email ကိုကြည့်ခြင်းအပြင်ကျွန်တော်တို့ဘာသာတွေ့လဲဆိုတော့ဒီကုမ္ပဏီနောင်ရိုးကုမ္ပဏီဟာဒီမင်းအောင်နိုင်ကိုပေါ့နော်ဒီ2014ခုနှစ်ကစစ်ကောင်ဒီစစ်တပ်ကိုကူညီနေတယ်ဆိုတာအတိတာထင်ရှားနေဒါပေမဲ့2020မှာကျတော့2021မှာကျတော့ဒီကျွန်တော်ဇန်နဝါရီပေါ့ဒီအာဏာမသိခင်ကာလမှာဒီတမရအိမ်တော်ကို CCTV တပ်ဆင်ရေးလုပ်ငန်းတင်တာအောင်မြင်သွားတဲ့အထက်မှာနောင်ရုပ်ကုမ္ပဏီပါတယ်ဆိုတော့အဲ့တော့ကြည်ချင်းအဖြစ်စစ်တပ်ကိုကူညီပေးနေတဲ့ကုမ္ပဏီကိုဒီဂျွန်ဆန်စုကြည်လက်ထက်တမရအိမ်တော်တဲမှာဘာကြောင့်ဒီလုံခြုံရေးနဲ့ဆိုင်တဲ့ကိစ္စကိုပေးလိုက်ရတယ်ပေါ့နော်ဆိုတော့အဲ့တော့ကြည်ချင်းအဖြစ်သူကဘလောက်တိနီးစပ်နေတယ်လဲအစိုးရဘက်ကဘလောက်တိစိတ်ဝင်ထားနိုင်တယ်လဲဆိုတော့ကျွန်တော်တို့ကမြင်တာပဲပေါ့ဆိုတော့အခုနပြောတဲ့2014ခုနှစ်ကအီးမေးလ်ဆိုရင်လည်းအဲ့လိုပဲဒါသူကကာကွယ်ရေးဝန်ကြီးဌာနအတွက်ကိုစားတော်မှာအလုပ်လုပ်ပေးနေတယ်ဆိုတော့သူတို့ရဲ့ချိတ်ဆက်မှုကအံ့ဩစရာကောင်းတော့အကြီးပဲလို့ပြောလို့ရတာပါဒါတော့နောင်ရုံးကုမ္ပဏီချင်းနော
်အဲ့တော့ဟိုစစ်တပ်ကတကယ်တမ်းကျတော့ဒီပညာရဲ့အခန်းကဏ္ဍကိုသူတို့ကအရန်ကိုအလေးပေးတဲ့အနေထားပေါ့နော်။ဘာကြောင့်လဲဆိုတော့အခုအာဏာသိမ်းပြီးတဲ့နောက်မှာလူတွေကိုသူတို့ဖမ်းဆီးတဲ့နေရာမှာပဲဖြစ်ဖြစ်လူတွေကိုခြေအားခံလိုက်တဲ့နေရာမှာပဲဖြစ်ဖြစ်သူတို့ကဒီလိုဒီပညာတွေကိုသူတို့ကောင်းကောင်းကိုတွင်တွင်ကြကြအသုံးပြုလာတယ်။နောက်အသုံးပြုနိုင်နေဆိုတဲ့အနေထားမှာအဲ့တော့ဒီစစ်တပ်ကစစ်တပ်ရဲ့ဒီဒီပညာအသုံးပြုမှုအဆင့်ကနိုင်ငံတကာနဲ့ရှင်ရင်ဘယ်အဆင့်မှာရှိနေလဲရှင
်။အလုပ်တဲ့အကြီးတော့ပြောလို့မရသေးဘူးမှာ။ဘာလို့လဲဆိုတော့ဥမာရန်ကုန်မှာရှိတဲ့ command and control center ကနေပြီးတော့မှလွတ်တော်အဆောင်ရှိမှရှိတဲ့ command and control center ကနေပြီးလုပ်ချင်နေဆိုရင်ပထမဆုံးသူတို့လိုတာကတော့ database ပေါ့ဥပမာဆိုပါစို့ကျွန်တော်မျက်နှာရယ်ကျွန်တော်ရုပ်ရယ်ကျွန်တော်စီးရဲ့ကားရှိတယ်ဆိုကျွန်တော်ကားတော့မရှိပါဘူးဆိုလို့ကျွန်တော်စီးရဲ့ကားရှိတယ်ဆိုရင်သူတို့အဲ့အရာတွေအကုန်လုံးကိုအရင်ဆုံး database ကိုအရင်ဆုံးထည့်ထားအဲတကယ်လို့ကျွန်တော်ကသူတို့ CCTV တက်ထားတဲ့နေရာကိုဥပမာကျွန်တော်ကအခုအချိန်ကြီးမှဆိုရင်ဒါဝရမ်းပြေးပေါ့နော်ဝရမ်းပြေးတယောက်ကဖြတ်သွားလို့ရှိရင်ကျွန်တော်တပ်ပုံကိုမှတ်တမ်းတင်ပြီးတော့အဲ့ database ကိုချိန်လိုက်လို့ရှိရင် okay ဒီလိုကဒီလိုပဲဆိုတော့သိသွားနိုင်တာပေါ့ဒါမှပြဿနာကအခုအချိန်မှာဒီစစ်ကောင်စီထဲမှာအခုနကကျွန်တော်ပြောတဲ့ database ရှိမနေသေးဘူးဒါသူတို့မလုပ်ရသေးဘူးဒီကိစ္စကိုဟိုမန္တလေးဝန်ကြီးချုပ်ကဆိုဝန်ခံမှုတယ်ပေါ့နော်မန္တလေးအတိုင်းအစိုးရတည်းကဆိုဝန်ခံမှုတယ်အဲသူတို့ဒီ database ကြီးလိုနေပါသေးတယ်ဆိုပြီးပြောမှုတယ်နိတိညာရှုထောင့်ကကြည့်ပြန်တော့လေ database မရှိသေးဘူးဒီဟာသူတို့ဟိုအင်တာနက်အားလိုက်လုပ်လို့တော့မရဘူးသူတို့ပထမဆုံးလိုတာ database လို့မယ်သူတို့ရဲ့အချက်လက်တွေလို့မယ်မှတ်ပုံတင်လို့မယ်ကားနံပါတ်တွေလို့မယ်ဒါမှမဟုတ်သူတို့ဘာလို့လို့ရတယ်လဲဆိုတော့သူတို့အခုလက်ရှိသုံးနေတဲ့တချို့ကင်မရာတွေဆိုရင်မြန်မာငွေနဲ့ဆိုရင်3,500နဲ့800ကျတန်တစ်လုံးတည်းကို3,500နဲ့800ကျတန်တဲ့ CCTV တွေရှိတယ်ဆိုတော့သူကဘာလို့လို့ရတယ်ဆိုတော့လူ200 300လောက်နားမှာလမ်းလျှောက်သွားနေတယ်ဆိုရင်တော့မှအဲ့ဒီကလူတစ်ယောက်လောက်ကိုရွေးပြီးတော့မျက်နှာကိုတပ်ပုံရိုက်ထားလို့ရတယ်ဆိုတော့ project တွေကအခုစနေပြီးတော့ပြောလို့ရတယ်ဒီဟာက3နှစ်ကနေ5နှစ်အတွင်းမှာဒီဟာတွေကသူတို့တကယ်သုံးလို့ရနိုင်တဲ့အခြေအနေမျိုးရောက်လာတာ။ဒါတော့နီးပညာရှုတော့မှာပေါ့နော်။အခုလောလောဆယ်တော့သုံးလို့ရနေသေးတာကကားနံပါတ်ပြားတွေကိုသူတို့ခြေအားခံလို့ရတယ်။အဲဒါကတော့ဒီအာဏာမသိခင်တက်ထားတဲ့ CCTV တွေအထူးသဖြင့်ရန်ကုန်မြို့အထွက်မှာတက်ထားတဲ့ CCTV တွေကနေသူတို့ခြေအားခံလို့ရတယ်။ဥပမာအေယာဝတီတိုင်းကနေအဝင်အထွက်ကိုသူတို့ခြေအားခံလို့ရတယ်။အဲဒီဘက်မှာဆိုရင်ဒီမကွေးတို့ပကိုးတို့စသဖြင့်အဲ့မှာခြေအားခံလို့ရတယ်။အဲနောက် zero mile လို့ခေါ်တဲ့ရန်ကုန်နေပြီးတော့အဝေးပြေးလမ်းပိုင်းမှာတက်ထားတဲ့အာနေပြီးတော့ကားတွေကိုကောင်းကောင်းခြေအားခံလို့ရတယ်။တချို့စစ်တွေကဘယ်လောက်ထိကောင်းမလဲဆိုရင်ကားထဲမှာထိုင်နေတဲ့လူတော်မှ ဒီကားမှန်ကိုဖောက်ပြီးတော့ကားမှန်တော့ကားရှိရမှန်ကိုဖောက်ပြီးကောင်းကောင်းတပ်ပုံရိုက်လို့ရနိုင်တဲ့အဆင့်ကြီးရှိတယ်ပေါ့ဆိုတော့အဲ့ဒါတွေအကုန်လုံးကိုဟိုလုပ်နေတဲ့ company ကကြတော့ပထမဦးဆုံးအဲ့ခုနပြောတဲ့နောင်ရုံး company မဟုတ်ဘဲနဲ့ဒီ company ကျ Fisker မြန်မာဆိုတဲ့ company ပေါ့ Fisker မြန်မာကပိုင်ရှင်ကသူ့ရဲ့ chairman ကကြတော့ဒီ Singapore ပေါ့တရုတ်ပေါ့နော်သူပထမဦးဆုံးထောင်ခဲ့1996မှာထောင်ခဲ့တဲ့ company ကကြတော့ Fisker Australia ဆိုတဲ့ Australian နိုင်ငံမှာထောင်ခဲ့တဲ့ company ပြီးတော့မှသူက1996မှာမြန်မာ Fisker ဆိုပြီးတော့မြန်မာနိုင်ငံအတွက်ထောင်တာပေါ့ဆိုတော့စင်ကာပူပေါက်တရုတ်ဖြစ်တယ်နောက်တစ်ခုကကြတော့မြန်မာနိုင်ငံအတွက်ဥဆောင်ပြီးလုပ်ပေးတဲ့သူကကြတော့မြစ်ကြီးနားမှတ်ပုံတင်ခြင်ထားတဲ့ယူနန်ကတရုတ်သူနာမည်ကဦးဇော်ဝေးလို့ခေါ်တယ်သူကတော့ Eric Zowie ဆိုပြီးခေါ်ကြတယ်ပေါ့ဆိုတော့သူကကြတော့ဥပမာကျွန်တော်တို့ဥဖြိုးမင်းသိန်းလက်ထက်ကပြီးခဲ့တဲ့ရွှေဒဂုံဖျား Smart Bogora CCTV စီမံကိန်းကိုလည်းသူကတင်တာရခဲ့တယ်အဲနောက်တစ်ခုကကြတော့ရခိုင်ပြည်နယ်2019ခုနှစ်မှာရခိုင်ပြည်နယ်ဒီ AA နဲ့ကြေကနာတိုက်ပွဲအကြီးအကျယ်ဖြစ်နေတဲ့အချိန်ပေါ့ဒီစစ်တပ်နဲ့ကြေကနာအကြီးအကျယ်ဖြစ်နေတဲ့အချိန်မှာသူကလုံခြုံရေးအကြောင်းပြပြီးတော့ဒီ2019ခုနှစ်မှာဒီစစ်တွေတစ်ဖက်ကအငူမော်ကနေပြီးတော့ဒီကျွန်တော်တို့ဘူးစီတော်မောင်တော်နောက်ပလောက်ဝအထီသူကကင်းစကန်140ကျော် 150 နီးပါးပေါ့လေအဲ့ဒီမှာသူက CCTV တက်ခဲ့အဲ့ဒီ project ဆိုရင်ကျွန်တော်ရထားတဲ့စာရွက်စာတမ်းတွေအရဆိုရင်3,000ကျော်ဘူးကျော်ရှိတယ်ဆိုတော့ပြောရရင်အဲ့ဒီ project အကြီးကြီးပဲဒါပေမဲ့အခုလောလောဆယ်မှာအဲ့ဒီ project ကြောင့်အဲ့ project ကနေလုတ်ထားတဲ့ဒီ CCTV တွေကိုသွားကြည့်လိုက်လို့ရှိရင်တခုမှတုံးလို့မရတော့ဘူး။ပြောကြတာ2019ခုနှစ်ကာလကဒီဟာဇီးဒီဘန်းမောက်ခဲ့ကိစ္စပေါ့နော်။သိန်း3000ကျော်ကြီးပလုံသွားတယ်။နီးစက်ရလူတွေရသွားကြတယ်။နောက်တစ်ခုကဒီကုမ္ပဏီကရသွားတယ်။ဒါပေမဲ့အစိုးရကအဲ့ဒီဟာကိုကောင်းကောင်းခံစားကြရမှာမဟုတ်ဘူး။ဘယ်သူမှလည်းမသိလိုက်သလိုဘာဖြစ်သွားမှလည်းမသိကြဘူး။ကျွန်တော်တို့ကဟိုကျွန်တော်တို့ပုံမှန်လူတွေမသိဘဲနဲ့နောက်ွယ်မှာဖြစ်ပြနေတဲ့နိုင်ငံတော်ဝင်ငွေတွေဆုံးရှုံးတာတွေနောက်တစ်ခုအခုလက်ရှိအချိန်တွေဆိုပုံမှန်လူတွေကြယူမပြုတ်နိုင်ပဲနဲ့သူတို့လုံနေတဲ့နောက်ွယ်ကကိစ္စတွေလို့ပြောလို့ရတာပေါ့။အ
ဲ့တော့ဒီလိုနည်းပညာကိုအသုံးပြုရတဲ့ဒီစီမံကိန်းတွေနဲ့ပတ်သက်လို့ရှိရင်ပေါ့နော်။ဆိုတော့ဒီ Fisker လို့နိုင်ငံခြားသားပိုင်ဆိုင်တဲ့ကုမ္ပဏီတွေလည်းပါဝင်ပတ်သက်လာတဲ့အခါကျတော့ဒီနိုင်ငံတကာပိတ်ဆို့မှုတွေကရောဒီလိုနည်းပညာကုမ္ပဏီတွေကိုအကျိုးထိရောက်မှုပေါ့နော်။ပတ်ရောက်မှုတွေရောမရှိဘူးလား။
ပထမဆုံးကတော့ဟိုကျွန်တော်တို့ကနိုင်ငံတကာလို့ပြောရင်အနည်းဆက်ဆုံးကိုသွားကြည့်ကျွန်တော်တို့အာဆီယံကိုသွားကြည့်တာပေါ့နော်ကျွန်တော်အာဆီယံမှာအခုနကကျွန်တော်နည်းနည်းဆက်ဆက်ပြောလို့ရတာကစင်ကာပူဟိုနိုင်ငံပေါ့ဘာလို့လဲဆိုဒီထဲမှာပါနေတဲ့ကုမ္ပဏီတွေက register ဥပမာနောင်ယိုးဆိုရင်သူကစင်ကာပူမှာ register လုပ်ထားဘူးလေသူ့နာမည်နဲ့ပဲနောင်ယိုး company limited နောင်ယိုး technologies company limited ဆိုတဲ့နာမည်နဲ့စင်ကာပူမှာသူ register လုပ်ထားတယ်မှတ်ပုံတင်ထားတယ်ဒီ Fisker ဆိုရင်လည်းတော့စင်ကာပူအခြေစိုက်ကုမ္ပဏီဖြစ်တယ်။ဩစတြေးလျမှာလည်းရှိတယ်။အထူးသဖြင့်တော့စင်ကာပူမှာအခြေစိုက်တဲ့ကုမ္ပဏီတွေဖြစ်နေတယ်။ဆိုတော့စင်ကာပူအခြေစိုက်ပြီးတော့မြန်မာနိုင်ငံမှာအလုပ်လုပ်နေတယ်ဆိုတော့ပြောရရင်ဒီဟာကဟိုနိုင်ငံတကာအခြေအနေနဲ့ကြည့်မယ်ဆိုရင်သူကအပြင်းမထိုင်ပြီးတော့အတွင်းထဲကိုလှမ်းပြီးတော့အလုပ်လုပ်နေတဲ့ပုံစံပဲ။ဒါပေမဲ့ဒီဟာကိုဟိုပြောကြဆိုကြလုပ်ကြတဲ့ဟာကြတော့ကျွန်တော်တို့ကထိထိရောက်ရောက်လုပ်ကြတာမတွေ့ဘူး။မမြင်ရဘူး။HRW က Human Rights Watch ကနေပြီးတော့ဒီနောင်ယိုးကုမ္ပဏီအကြောင်းနဲ့ Lin IT Solution ဆိုတဲ့ကုမ္ပဏီအကြောင်းကိုသူတို့ထုတ်ပြန်မှုတယ်။ဒီကုမ္ပဏီတွေကနေပြီးတော့နေပြည်တော်တို့နောက်ရန်ကုန်တို့လိုမြို့တွေမှာ CCTV တွေတပ်ဆင်နေတယ်။ဒါကလူတွေအတွက်နောက်ဒီမိုကရေစီလိုလားသူတွေအတွက်အန္တရာယ်ဖြစ်လာနိုင်တယ်ဆိုပြီးထုတ်ပြန်မှုတယ်။ဒါပေမဲ့အဲ့ဒီဟာနဲ့ဆက်ဆက်ပြီးတော့နောက်ကနေပါလာတဲ့ action မျိုးကြတော့ကျွန်တော်တို့မမြင်ရအောင်ကျွန်တော်တို့ကအခိုင်အမာတက်တင်နေပြောလို့ရတာပေါ့မှာ
။အလို့တင်တော့ကုမရကျော်သူကိုမိုင်းအင်ဂျင်နီယာဆက်သွယ်မြေမြန်တင်ဆက်ခဲ့တာပါ။VOA မြန်မာပိုင်းတင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ပြမှာဖြစ်ပါတယ
်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ9လကျော်လာပြီဖြစ်တဲ့နဲ့စစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြတဲ့တပိတ်တွေကိုနိုင်ငံတော်မှာပြုလုပ်နေကြဆဲဖြစ်ပါတယ်။ရန်ကုန်မြို့နယ်မှာလူငယ်တွေလျှက်တက်အပြေးလွှားဆန္ဒပြခဲ့ကြတာပါဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့မွေးနေ့ဖြစ်တဲ့ဇွန်လ3ရက်စနေနေ့မှာစစ်ကောင်စံကိုအလိုမရှိကြောင်းရေးသားထားတဲ့စာတမ်းတွေဓာတ်ပုံတွေမီးရှို့တာအကောင့်ပုံစံလုပ်ပြီးမီးရှို့တာတွေနဲ့အတူကြွေးကြော်ဆန္ဒပြမှုတွေကိုရန်ကုန်မန္တလေးစကိုင်းမုံရွာရင်းမပင်ရေးဦးမြိုင်မော်ရမြိုင်တဝဲရေးလောင်းလုံးနမ်တီဆက်တဲ့မြို့တွေမှာပြုလုပ်ခဲ့ကြတာပါCOVID-19 တကြောပြန်ကူးစက်မှုနှုန်းမြန်မာလာနေတဲ့မြန်မာနိုင်ငံမှာအခုရက်ပိုင်းအတွင်းနေ့စဉ်ဆိုသလိုပိုးကူးစက်မှုအတိပြုလူနာထောင်နဲ့ချီပြီးဇက်တိုက်တွေ့နေရပါတယ်။တင်းနင်းနေနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် ရွေးမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းဘေးရန်နဲ့မျိုးမျိုးကကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာပ
This program has